Welcome to the Voice of America in Burmese.
မင်္ဂလာနဲ့နေခင်ပြကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်စက်တင်ဘာလ1ရက်တောက်ကြနေမနေခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတူမီတာ24 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ဗျာတပ်ပါဒီမနက်ခင်းသတင်းတွေကိုကိုညောင်ရင်းအောင်နဲ့ပဲအတူပြောပြပေးမှာပါဒွန်ဆန်းစုကြည်ကိုစစ်ကောင်စီကနေပြစ်ဒဏ်ရှော့ပေါက်ပေးထားတဲ့အမှုတွေအတွက်ကြားနာဖို့လျှောက်လဲချက်ကိုအယူခံတရားရုံးကနေပယ်ချလိုက်တာစစ်ကောင်စီကနေပြီးတော့ cluster bomb 3 ထောင်ကိုလူခွင့်အဖွဲ့တွေကရှုံချပြစ်ဒဏ်လိုက်တာယူကရိန်းကောက်နှံတင်ပို့ရေးမှာရုရှားပြန်ပြီးပါလာဖို့အတွက်ကုလသမဂ္ဂတွင်းမှုချုပ်စ조사နေတဲ့အကြောင်းတွေကိုကြားကြမှာပါဒီလိုထူးခြားတဲ့သတင်းလေးကိုတင်ပြပေးမှာပါကိုညောင်ရင်းအောင်လေ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုနောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ကြားပြည်နယ်ကရင်နီဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကနေမြေမျိုးဘုံတွေကိုခြံထားခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ
်မအရေးအတွက်တော်တော်များများကိုသူတို့ကချထားခဲ့တယ်ပေါ့နော်စစ်ကောင်စီတွေကဟိုယူတန်းဆုတ်တော့မဟုတ်ဘဲနဲ့တော့ပြီးသွားကြပေါ့နော်ကျွန်တော်တို့တော်ရဲ
သတင်းတွေပြီးမှပဲကြားဖို့ရှိပါတယ်ခင်ဗျာတခါအိန္ဒိယနိုင်ငံကနေစံတင်ပို့မှုကိုယာယီရပ်ဆိုင်းလိုက်တာကြောင့်ဒီနိုင်ဂျီးရီးယားနိုင်ငံမှာစံနဲ့ပတ်သက်ပြီးဘယ်လိုမျိုးအခက်အခဲကြုံနေရသလဲဆိုတဲ့အခြေအနေတခါဗာဂနာတပ်ရဲ့ခေါင်းဆောင်ဖြစ်တဲ့ပရီโกဂျင်လုတ်ကြံခံရပြီးတဲ့နောက်ပိုင်းမှာအဲ့ဒီအဖွဲ့ရဲ့အလားအလာသုံးသပ်ချက်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနှားဆင်ရမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါလေဗျာ
။ဇူလိုင်လထဲမှာရုရှားကနှုတ်ထွက်သွားတဲ့ယူကရိန်းကောက်နှံတင်ပို့ခွင့်သဘောတူညီချက်မှာရုရှားပြန်ပြီးပါလာရေးအတွက်အဆိုပြုချက်ကိုရုရှားကိုတင်ပြခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာနေ့မှာပြောကြားလိုက်ပါတယ်။ပင်လယ်နဲ့ဆိပ်ကမ်းတွေကနေယူကရိန်းကောက်နှံတွေတင်ပို့ခွင့်သဘောတူညီချက်ကနေရုရှားနှုတ်ထွက်သွားခဲ့ပြီးတဲ့နောက်မှာယူကရိန်းဆိပ်ကမ်းတွေနဲ့ကောက်နှံတင်ပို့မှုဆိုင်ရာအခြေခံအဆောက်အုံတွေကိုရုရှားကနေဆက်ပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ်။အခုအဆိုပြုချက်ဟာပင်လယ်နဲ့ဒေသကနေကောက်နှံတင်ပို့ခွင့်ပြန်ပြီးဆောက်ဖို့လိုအပ်တဲ့အချက်တွေပါဝင်ကြောင်းနဲ့တချိန်တည်းမှာပဲရုရှားဆန္ဒရိုက်ခံတဲ့ဓာတ်မြေဩဇာရီကမ္ဘာဈေးကွက်ထဲကိုတင့်တင့်နဲ့ဈေးနဲ့မရောက်မဆိုးရိမ်နေမှုတွေအတွက်ပါခိုင်မာတဲ့အဖြစ်တချို့ထုတ်ပေးထားပါတယ်လို့လည်းအတွင်းမှုချုပ်ကသတင်းတောက်တွေကိုပြောပါတယ်။ရုရှားကိုပေးပို့တဲ့ဒီအဆိုပြုချက်နဲ့ပတ်သက်ပြီးတော့အသေးစိတ်ရှင်းမပြခဲ့ပေမဲ့ရုရှားဘက်ကဆိုးရိမ်နေမှုတချို့ကိုဖြေရှင်းပေးဖို့ပါဝင်တယ်လို့ပြောပါတယ်။ဒါပေမဲ့အခုထတ်ချုပ်ဆိုမဲ့သဘောတူညီချက်ပြန်ပြီးစတင်လာပြီဆိုရင်ခိုင်မဲမှုရှိရမှာဖြစ်ကြောင်းနဲ့ဒီပင်လယ်နဲ့ကောက်နှံတင်ပို့မှုတက်ဆိုင်ကနာရက်ဆိုင်တာပြဿနာတစ်ခုကနေနောက်တစ်ခုထပ်ပစ်တာမျိုးအဖြစ်မခံနိုင်ဘူးလို့လည်းပြောပါတယ်။ဒါပြန်လူတိုင်းအတွက်အကျိုးရှိတဲ့အလုပ်မျိုးလုပ်ဖို့လိုအပ်ကြောင်းနဲ့ယူကရိန်းစစ်ပွဲချက်ချင်းရပ်သွားဖို့မမြင်မိမဲ့ဒီကောက်နှံတင်ပို့ရေးသဘောတူညီချက်အောင်မြင်ဖို့ကအရေးကြီးလိုအပ်နေတယ်လို့လည်းတင်မှုချုပ်ကပြောပါတယ်။တချင်းထဲမှာပဲဒီကောက်နှံတင်ပို့ရေးအစီအစဉ်ဖြစ်မြောက်ရေးအတွက်အဓိကငွေရောက်ကြီးနိုင်အပြေရှာပေးနေတဲ့တူရကီကလည်းတနင်္လာနေ့မှာပဲဒီအစီအစဉ်ပြန်ဆက်ရေးဆွေးနွေးဖို့တူရကီနိုင်ငံခြားရေးဝန်ကြီးကိုမော်စကိုကိုဆေလွတ်လိုက်တာဖြစ်ပါတယ်
။ယူကရိန်းစစ်သားထောင်ပေါင်းများစွာနဲ့သူတို့မိသားစုဝင်တွေရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုရယူဖို့ရုရှားကအတူရောင်ဝက်ဘ်ဆိုက်တွေကိုအသုံးပြုနေတယ်လို့အမေရိကန်ကာကွယ်ရေးအရာရှိတွေကပြောပါတယ်။ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းနယ်မြေတွေမှာနေထိုင်တဲ့မိသားစုဝင်တွေကိုဖမ်းဆီးပြီးရုရှားနိုင်ငံကိုပြန်ပို့ဖို့ကြိုးပမ်းရမှာဒီလိုအတုရောင် website တွေကိုအသုံးပြုနေတယ်လို့ပြောပါတယ်စစ်ပွဲမှာအပျောက်ဆုံးဖမ်းဆီးခံရတာဒါမှမဟုတ်ကြာဆုံးသွားတဲ့ယူကရိန်းစစ်သားတွေရဲ့တငယ်ချင်းတွေနဲ့မိသားစုဝင်တွေရဲ့အကူအညီပံ့ပိုးပေးအောင်ဆောင်တဲ့ website တွေကိုဖန်တီးပြီးရုရှားဘက်ကသတင်းအချက်အလက်တွေကိုရယူတဲ့စစ်စင်ရေးတစ်ခုပြုလုပ်ခဲ့တာပါစစ်တုပ်ပန်းနေကုသရေးဆိုင်ရာယူကရိန်းညှိနှိုင်းရေးဌာနချုပ်ကပြောခွင့်ရသူပက်ထရိုက website နှစ်ခုဟာအတူရောင် website တွေဖြစ်တယ်လို့ VOA ကိုအတည်ပြုပြောပါတယ်မိသားစုတွေရဲ့အချက်လက်တွေကိုစုဆောင်းဖို့ကြိုးပမ်းနေတဲ့အလားတူ website ပေါင်းဒါဇင်များစွာရှိတယ်လို့သူကဆိုပါတယ် website တစ်ခုဖြစ်တဲ့ warteers.org ရဲ့ database မှာဆိုရင် Ukraine စစ်သား 300,000 ကျော်ရဲ့မှတ်တမ်းတွေကိုစုဆောင်းထားတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာတော့နောက်မြောက်ပိုင်းအာဖဂန်နစ္စတန်နဲ့ကပ်ရိုက်မှာတည်ရှိတဲ့မတည်ငြိမ်တဲ့ခိုင်ဘာပါတန်ခွာပြည်နယ်ဘန်နူအရံမှာစစ်သည်တွေကပါကစ္စတန်စစ်တပ်ရင်တန်းကိုအသေးခံဘုံးခွဲသမားကမော်တော်ဆိုင်ကယ်နဲ့တိုက်ခိုက်တဲ့အတွက်စစ်သား9ဦးသေဆုံးပြီးအများပြားဒဏ်ရာရတယ်လို့ပါကစ္စတန်အရာရှိတွေကစစ်သည်တွေမှာပြောပါတယ် ဒီတိုက်ခိုက်မှုအတွက်ပါကစ္စတန်ယာယီဝန်ကြီးချုပ်အန်ဝါဟူဟက်ကာကာကပြစ်တင်ရှုံချကြောင်း Twitter ကနေပြောပါတယ်။စစ်သားကောက်ဒီဆုံးပြီးတော့အများပြားဒဏ်ရာရစီတဲ့ဒီလောက်ရတာတရားပေါ်ချောင်းနဲ့အကြမ်းဖက်လို့ရလို့လည်းပြောပါတယ်။အခင်းဖြစ်ပေါ်တဲ့ဒေတာမှာ TTP လို့ခေါ်တဲ့ Pakistan Taliban ရဲ့အစိုးရတပ်တွေကိုပြစ်မှတ်ထားပြီးတော့မကြာခဏတိုက်ခိုက်လေရှိပေမဲ့အခုတိုက်ခိုက်မှုကတော့ဘယ်ဘက်ကလှုပ်ဆောင်လဲဆိုတာထုတ်မပြောသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့တောင်ပိုင်း Waziristan ဒေတာမှာ TTP သဘုံတွေရဲ့တိုက်ခိုက်မှုကြောင့် Pakistan စစ်သား6ဦးသေဆုံးရပါတယ်။အခုလပိုင်းတွေအတွင်းပါကစ္စတန်မှာပါကစ္စတန်တာလီဘန်တွေနဲ့တခြားလက်နက်ကိုင်တပ်ဗုံးတွေတိုက်ခိုက်မှုတွေတိုးလာနေတာဖြစ်ပြီးတော့ဒီနှစ်ထဲဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ပါကစ္စတန်နိုင်ငံတော်ကစစ်ဖက်နဲ့ရပ်ပစ်တေဆွမ်းအသူ900လောက်ရှိနေပါပြီ။အင်းဒီချင်းအာဖဂန်မှာတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ပိုင်းအခုလိုအကြမ်းဖက်မှုတွေတိုးလာတာဖြစ်ပြီးကုလသမဂ္ဂအစိုးရခန်းစာတွေမှာတော့ဒီ TTP အဖွဲ့ဝင်ခန့်မှန်းခြေ6000လောက်အာဖဂန်နစ္စတန်နိုင်ငံထဲမှာလှုပ်ရှားနေတယ်လို့ပြောပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရှုံးနိမ့်မှုကိုခြေဖျက်ဖို့ကြံစီခဲ့မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးအပြစ်မရှိဘူးလို့ကြာသာပတေးနေ့ကထွက်ဆိုပါတယ်။နောက်အပတ်မှာရင်ဆိုင်ရမယ့်အမှုကိုလည်းဂျော်ဂျီယာပြည်နယ်ဥပဒေကခွင့်ပြုထားတဲ့အတိုင်းလူကိုယ်တိုင်လာရောက်မှမဟုတ်ပဲတရားရုံးကိုရှေ့နေကတဆင့်ရှောက်လဲမှာပါ။ဒါရွေးကောက်ပွဲကိုနှောက်ယှက်ဆွဲဖက်မှုအတွေ့တရားဆွဲဆိုခံရတဲ့တရားခဏ19ဦးတည်းကတူဦးဖြစ်တဲ့သမရာဟောင်းထရမ့်ဟာလာမယ့်ရက်တွေအတွင်းအတ္လန်တာကဖူတန်ကောင်တီရဲ့ခရိုင်တရားသူကြီးစကော့မက်ဖီရှေ့မောက်မှာကနဦးယုံကျင်းကိုလူကိုယ်တိုင်မလာမဲ့သဘောဖြစ်ပါတယ်။ဒီအမှုကိုစတင်စစ်ဆေးမဲ့ရက်ကိုမတတ်မှတ်ရသေးပေမဲ့အခုလပိုင်းတွင်စစ်ဆေးဖို့ရှိနေပါတယ်။ထရမ့်လိုပဲအခြားဆွဆွဲခံရတဲ့တရားခဏ်တွေကအပြစ်မရှိကြောင်းထွက်ဆိုခဲ့ကြပြီးတရားရုံးမစတင်မီမှာကနဦးစစ်ဆေးတာတွေမလုပ်တော့ဖို့အတွက်ကိုသဘောတူကြပါတယ်။ဂျော်ဂျီယာမှာထရန့်ရင်ဆိုင်ရတဲ့အမှုက2021ဇန်နဝါရီလထဲမှာပြည်내ရွေးကောက်ပွဲအရာရှိတွေစီထရမ့်ကဖုံးခေါ်ပြီးပြန်ပက်ဒီမိုကရက်ဂျိုးဘိုင်ဒန်ထက်မဲအသာရရှိဖို့သူ့အတွက် 11,900 ကျော်မဲအရည်အတွက်ကိုရှာပေးဖို့တောင်းဆိုခဲ့တယ်ဆိုတဲ့ဆွဆွဲချက်ပဲဖြစ်ပါတယ်ခင်ဗျာ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညပိုင်းဒိုမီတာ40 kHz 8433ညပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထောင်ဒဏ်33နှစ်ချမှတ်တာခံရတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေထဲကဩဂုတ်လ1ရက်နေ့ကစစ်ကောင်စီကပြစ်ဒဏ်ကအနေ6နှစ်လျှောက်ပေါ်ပြီးခဲ့တဲ့အမှု9မှုနဲ့ပတ်သက်ပြီးတော့အထူးအယူခံကြားနာဖို့လျှောက်ထားချက်ကိုနိုင်ငံတော်အထူးတရားရုံးကပယ်ချလိုက်တယ်လို့အမည်မဖော်လို့တဲ့တရားရေးအရာရှိတဦးရဲ့ကြက်သပရင်းနဲ့ပြောကြားချက်ကို AP သတင်းမှာဖော်ပြထားပါတယ်နိုင်ငံတော်ချင်းညိုပြည့်စင်မှု55ခါခွေစဘာဝဘေးစီမံခန့်ခွဲမှုနှစ်မှုနဲ့စကားပြောဆက်လက်ဝဲထားရှိတဲ့ဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်အမှုနှစ်မှုစုစုပေါင်း9မှုအတွက်တည်တံကင်းလွတ်ခွင့်ပေးထားပေမဲ့ဒေါန်ဆန်းစုကြည်အပြစ်ကျူးလွန်မှုမရှိကြောင်းပြတာတဲ့အနေနဲ့သူမရဲ့ရှေ့နေတွေကကြားနာခွင့်လျှောက်ထားခဲ့တာလို့လည်းပြောပါတယ်။အထူးတရားရုံးကကြားနာမှုတဲ့အင်္ဂါနေ့မှာပယ်ချခဲ့တာပါ။ဒီမှုတွေဟာ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းတော့စုပေါ်အစောဆုံးတရားဆွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်။အဲ့ဒါ98နှစ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ပေါ်မှာအမှု19မှုအတွက်ချက်မှတ်ထားတဲ့ပြစ်ဒဏ်33နှစ်ထဲက6နှစ်ကိုလျှော့ပေါ်ပေးလိုက်ပြီးမယ်။ကျန်16မှုအတွက်ကြာခံမှုကျန်နေသေးတဲ့ထောင်ဒဏ်28နှစ်ဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကိုသူ့ရှေ့နေတွေကနေပြည်တော်ချင်းတော်ရာရှိတွေကနေတဆင့်တနင်္လာနေ့မှာအစားအသောက်နဲ့ပစ္စည်းတချို့ပေးပို့ခွင့်ရခဲ့တယ်လို့တရားရေးရာရှိကပြောပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုနောက်ထပ်6မှုအတွက်အထူးလျှောက်လက်ချက်တွေကိုလက်တင်ခံတဲ့မတဲ့စက်တင်ဘာ9ရက်နေ့မှာတရားရုံးကကြားနာမယ်လို့လည်းပြောပါတယ်။ဒေါန်ဆန်းစုကြည်ရဲ့ရှေ့နေရတာသူနဲ့တွေ့ခွင့်မရတာအပါဝင်အတားအဆီးမျိုးနဲ့ရင်ဆိုင်နေရတာဖြစ်ပြီးပြီးခဲ့တဲ့ဒီဇင်ဘာတွေ့ဆုံခွင့်ရပြီးတဲ့နောက်ပိုင်းမှာ9ချိန်တိုင်တိုင်တွေ့ဆုံခွင့်ကိုတောင်းခံခဲ့ပေမဲ့အခုထိတွေ့ခွင့်မရသေးတဲ့အပြင်တစုံတရာလည်းအကြောင်းမပြန်သေးဘူးလို့တရားရေးအရာရှိကကြေညာရင်းနေမှာပြောကြားခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာစစ်ကောင်စီတပ်တွေက cluster bomb လို့ခေါ်တဲ့ဗဒေသာဘုံးခေါ်အတွဲလိုက်စင်ကွဲပေါက်ကွဲစီတဲ့ဖြစ်အားပြင်ဘုံတွေကိုပြန်လဲပြီးတော့အသုံးပြုနေတာကိုလူအခွင့်ရေးအဖွဲ့တွေကကြာသာပတိနေ့မှာရှုတ်ချလိုက်ပြီးအဲ့လိုသုံးနေတာတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုလိုက်ကြပါတယ်။လေလာချက်တွေအရအာဏာသိမ်းစစ်တပ်ဟာဒီဘုံတွေကိုထုတ်လုပ်သလိုအချိန်ကျိန်လဲအသုံးပြုခဲ့ပြီးနောက်ဆုံးမှာဒီဇွန်လတည်းမှာသုံးခဲ့တာကိုတွေ့ရတယ်လို့စောင့်ကြည့်နေတဲ့ Cluster Munition Coalition CMC အဖွဲ့ကပြောပါတယ်။ဒါဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆိုပါတယ်။မြန်မာပြည်မှာ cluster ဘုံထုတ်လို့အသုံးပြုနေတာကစိုးရိမ်စရာကောင်းတဲ့အခြေအနေပါ။ဘာကြောင့်လဲဆိုတော့ဒီလိုစုပြုံပြီးအတွဲလိုက်ပောက်ကွဲစေတဲ့ဘုံမျိုးကစစ်သားအရတားမခွဲကြဘဲလူတွေကိုထိခိုက်စေတယ်လို့အဲဒီလူမျိုးထိခိုက်မှုကြောင့်တေဂျီပျက်စီးဒဏ်ရာရစေတယ်လို့အဖွဲ့ရဲ့သုတေသီဒေါက်တာယေရှွာကပြောပါတယ်။ဒီလိုဘုံမျိုးကိုအသုံးပြုဖို့ဘယ်လိုအကြောင်းပြချက်မျိုးမှမရှိပါဘူး။နိုင်ငံတကာကတားမြစ်ထားတဲ့ဒီလိုလက်နက်မျိုး၃တာကိုအစိုးရတိုင်းကရှုတ်ချသင့်ပါတယ်လို့သူကထောက်ပြပါတယ်။မြန်မာနိုင်ငံမှာ cluster ဘုံအသုံးပြုနေကြောင်းကိုဓာတ်ပုံတွေအပါအဝင်သတင်းအချက်အလက်ထောက်ထားကြရသူတို့ရရှိတာကြောင့် CMC အဖွဲ့ကဆိုပါတယ်။ဒီဘုံကိုအမြောက်ဒုံးမြန်နဲ့လေရင်တွေသုံးပြီးတော့ပြစ်ချနိုင်ခဲ့ပါတယ်။ CMC ကဒီလိုဘုံအမျိုးအစားအသုံးပြုနေတာနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ကာကွယ်ရေးဝန်ကြီးဌာနအတီးပြုတာဒါမှမဟုတ်ညင်းဆိုတာမျိုးလုပ်ဖို့ဆက်သွယ်တောင်းဆိုခဲ့ပေမဲ့တုံ့ပြန်မှုမရှိခဲ့ဘူးလို့ဆိုပါရယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာတော့ပြည်ရင်းဖြစ်တဲ့နိုင်ငံရခြားမှဖြစ်တဲ့တရုတ်၊အီရန်၊တူရကီနဲ့ဗြိတိန်နိုင်ငံတွေကကုမ္ပဏီတွေကိုဒေါ်လာ6ဘီလီယံကျော်တန်ဖိုးရှိတဲ့တပ်တုတူးဖော်ခွင့် contract လုပ်ငန်းတွေကိုချထားပြီးဖို့လက်မှတ်ရေးထိုးခဲ့တယ်လို့တာလီဘန်တွေကအချက်သတင်းတွေမှာကြေညာပါတယ်။အာဖဂန်ပြည်နယ်လေးခုဖြစ်တဲ့တခါ၊ဂိုဝါ၊ဟီရတ်နဲ့လိုဂါပြည်နယ်တွေမှာရွှေ၊ကြီးနီ၊တန်ခဲနဲ့တူဖော်ရေးနဲ့တန့်စင်ရေးလုပ်ငန်းတွေကိုလုပ်ကင်မဲ့ contract လုပ်ငန်း9ခုကိုလက်မှတ်ရေးထိုးခဲ့တယ်လို့တာလီဘန်တပ်တုနဲ့ရင်းနှီးလုပ်ငန်းဆိုင်ရာဝန်ကြီးရှာဟာဘူဒင်ဒီလာဝါကပြောကြားလိုက်တာဖြစ်ပါတယ်။အာဖဂန်ကတာလီဘန်နဲ့တိုက်နေတဲ့အမေရိကန်ဥဆောင်တဲ့ NATO မဟာမိတ်တပ်တွေအနှစ်20နီးပါးကြာမှာအာဖဂန်စ္စတန်နိုင်ငံကနေပြန်ထွက်ခွာသွားတဲ့နှစ်နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်နေ။အခုအချိန်မှာအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကနိုင်ငံတော်ရုပ်တံကနေဒီလက်မှတ်ရေးထိုးပွဲအခမ်းအနားကိုထုတ်လွှင့်ပြသခဲ့တာဖြစ်ပါတယ်။အမေရိကန်ဒေါ်လာ6ဘီလီယံကျော်ကျော်ရင်းနှီးမြှုပ်နှံမှုကနေအာဖဂန်မှာအလုပ်ကန်ထောင်ပေါင်းများစွာဖန်တီးပေးမယ်လို့လည်းဝန်ကြီးကပြောပါတယ်။ဒီ2021ဩဂုတ်လတာလီဘန်အာဏာရလာတဲ့နောက်ပိုင်းစီးပွားရေးဒဏ်ခတ်အရေးမှုချထားတာကြောင့်အခုလို contract လုပ်ငန်းလုပ်တာနဲ့ပတ်သက်ပြီးတော့မေးခွန်းတွေထုတ်နေကြတာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံမှာတိုင်ဖုန်းဆော်လာတိုက်ခိုက်နိုင်တဲ့အတွက်ခီးတဲ့တင်ယထာ120နဲ့ဒဇင်းထက်မနည်းပြည့်စွက်မှုကိုဆိုင်းငံ့ထားရတယ်လို့တရုတ်နိုင်ငံတောင်ပိုင်းကမ်းရိုးတန်းဒေသမြို့အများအပြားကစာတင်ကြောင်းတွေကိုစာတင်နှစ်ဆမှပဲဖွင့်လှစ်ဖို့ရဆိုင်းထားရတယ်လို့တရုတ်အစိုးရမီဒီယာတွေမှာဖော်ပြပါတယ်။တရုတ်နိုင်ငံပိုင်ရုပ်သံ CCTV ကမြောက်ကနေတောင်ကိုပြေးဆွဲနေတဲ့အဓိကကားလိုင်းတွေနဲ့ဒေသတွင်းပြေးဆွဲနေတဲ့လမ်းတွေကိုဒီကနေ့စတင်ကစက်တင်ဘာလ6ရက်နေ့ထိပိတ်ထားမယ်လို့ကြေညာပါတယ်။တိုင်ဖုန်းဆော်လာဟာတောင်ပိုင်းကွမ်ဂျိုးပြည်နယ်ကိုတောက်ကြနေမွန်လွဲပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်နိုင်တယ်လို့တရုတ်အမျိုးသားမိုးလေဝသအေဂျင်စီကသတင်းထုတ်ပြန်ပါတယ်။စနေနေ့ကနေတနင်္ဂနွေနေ့မနေ့အထိပင်လယ်ပြင်ကိုမုန်တိုင်းမထွက်ခွာမီအထိကမ်းရိုးတန်းအောက်တောင်ပိုင်းကိုမုန်တိုင်းဟာတဖြည်းဖြည်းရွေ့ရှားသွားနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ တောက်ကြနေ့မနေ့ခင်ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုဒေါကင်မျိုးသက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာသတင်းပေးပို့ချက်တွေသတင်းဆောင်ပါးတွေကိုအရင်အဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှမြန်မာနိုင်ငံရဲ့စီးပတိပခရဲ့အကျိုးဆက်တွေကိုကြည့်ရအောင်ပါ။တိုက်ပွဲတွေဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေဘက်ကမြေမြုံမိုင်းအမြောက်အများထောင်သွားခဲ့ပြီးအဲ့ဒီမိုင်းတွေကိုဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေကလိုက်လံရှင်းလင်းနေရပါတယ်။စစ်ကောင်စီတပ်တွေဟာဒီဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့ရွာရီနားမှာမြေမြုံမိုင်းတွေချသွားခဲ့လို့ဒေသခံတွေနေရက်ပြန်မပြန်နိုင်အောင်မိုင်းတွေကိုရှင်းလင်းလှုပ်ဆောင်နေရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ကရင်နီလို့ခေါ်တဲ့ကယားပြည်နယ်အတွင်းဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတွေထောင်သွားတဲ့မြေမြုံမိုင်းတွေကိုခက်ခဲတဲ့ကြားကပဲလိုက်လံရှင်းလင်းနေတာဖြစ်ပါတယ်။ကြားပြည်နယ်အတွင်းစစ်ကောင်စီတပ်တွေဘက်ကမြေမြုံမိုင်းတွေအများပြားထောင်သွားတာနဲ့ပတ်သက်ပြီးတော့ KNDF တပ်ဖွဲ့ဝင်ကိုစင်ဖြူကအခုလိုပြောပါတယ်
။ဒီမိုင်းအရေးအတွက်တုံမြောက်ကိုသူတို့ကချထားခဲ့တယ်ပေါ့နော်။စစ်ကောင်စီတွေကဟိုရူးရူးတန်းဆုတ်တာမဟုတ်ပဲနဲ့တော့ဟိုကျွန်တော်တို့ကမိဟာကြကြပေါ့နော်။ကျွန်တော်တို့တော်ရဲကိုထိခိုက်တန်ရာရအောင်ပေါ့နော်။ ပြည်သူလူထုအပေါင်းရင်ကျွန်တော်တို့တော်တော်များများအဆုတွေကိုရည်ရွယ်ပြီးတော့မှဟိုတော်တော်များများကိုထောင်ထားခဲ့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတော်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာမှာခရီးပြည်နယ်အတွင်းမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါကုလသမဂ္ဂရဲ့ဆိုရတော့ကြားပြည်နယ်အတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေရသူ3000ကျော်ရှိတယ်လို့ပြောပါတယ်ဒေသခံတွေတော်များများကတော့တိုက်ပွဲတွေငြိမ်သက်သွားတဲ့အချိန်မှာသူတို့ရဲ့နေရပ်ကိုပြန်လာပြီးတော့အရင်လိုအလုပ်တွေပြန်လုပ်ချင်တာကြောင့်မိုင်းရှင်းလေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်တာဖြစ်တယ်လို့ကိုစင်ဖြူကပြောပါတယ
်အမှတော်လကောင်းစိုက်ပျိုးဧရိယာတောင်တူတွေဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်တို့ကလူလည်းပြန်ပြီးတော့မှစိုက်ပျိုးနိုင်အောင်ပြီးတော့မှရွာဒီမှာလည်းသူတို့ရဲ့ဟိုနေအိမ်တွေလည်းသူတို့ပြန်ပြီးနေလို့ရအောင်ပေါ့နော်ဆိုတော့ကျွန်တော်တို့ဥတည်ပြီးတော့မှမိုင်းရှင်းလေးရုပ်ကိုအဓိကကျွန်တော်တို့တတ်နေနေပေါ့နော်ကျွန်တော်ရှင်းလေးရုပ်ကိုဦးစားပေးလုပ်တယ်ပေါ့နော
်ဒေသခံ KNDF တပ်ဖွဲ့တွေဟာရွာဒီနားကလွယ်ကွင်းတွေနဲ့တောတွေအတွင်းကမိုင်းတွေကိုလိုက်လံအင်းလင်းနေတာဖြစ်ပြီးတော့တလကိုမိုင်း60ကနေ80လောက်ရှားဖွေတွေ့ရှိတယ်လို့ပြောပါတယ်တပ်ပြင်လုံးလုံးစိတ်ချပြီလို့မပြောမချင်းဒေသခံတွေအနေနဲ့သူတို့နေအိမ်တွေကိုအလောတကြီးမပြန်ကြဖို့ကိုလည်း KNDF ဘက်ကသတိပေးထားပါတယ်မိုင်းရှင်းလင်းတဲ့နေရာမှာအဓိကရင်ဆိုင်ရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ
်ကျွန်တော်လူများအများကြီးတုံ့ရတဲ့အတွက်ဟိုဧရိယာလည်းကျေပြန့်တဲ့အတွက်ပေါ့နော်ကျွန်တော်မိုင်းရှာဆက်တစ်ခုနဲ့တော့မလုံလောက်ဘူးပေါ့နော်ဆိုတော့ခဏပြောလို့မျိုးကျွန်တော်တို့ကခဏကျွန်တော်တို့ပေါက်ပြားတဲ့ဓာရီနဲ့ပဲကျွန်တော်တို့အဓိကတုံ့ပြီးတော့မှပဲဟိုရှာလာပူပြီးမြန်ဆန်နေပေါ့နော်ကျွန်တော်တို့အတွက်ပေါ့နော
်အခုလိုမိုင်းရှင်းလေးတွေလုံနေပြီမဲ့လဲမိုင်းနှင်းမိပြီးတော့ထိခိုက်ဒဏ်ရာရသွားတဲ့သူတွေလည်းအများပြားရှိပါတယ်အသက်34နှစ်အရွယ်မလဝင်းဟာသူ့ရဲ့ရွာနာမှာတိုက်ပွဲတွေကြောင့်ထွက်ပြေးခဲ့ရပြီးတော့ရှမ်းပြည်နယ်ဖဲခုံမြို့ကဒုက္ခသည်စခန်းမှာနေနေရတာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လတုန်းကတော့သူရွာကိုပြန်တဲ့အချိန်မှာမိုင်းနှင်းမိခဲ့ပြီးတော့အဲ့ဒီအချိန်တွေကိုတော့အခုလိုပြောပြပါတယ
်ဘယ်လိုဆောင်တော့ထက်သွားတဲ့အချိန်တော့ဘာမှပါဘူးနော်မိုးရွာတော့တိုင်းအဲပြန်တဲ့အိမ်မှာတော့ဆောင်းတော့ရှိသေးလားမသိဘူးပြန်ယူမလို့အဲ့လိုမျိုးတွေပစ္စည်းတမျိုးမျိုးပြန်ယူမလို့အဲ့လိုမျိုးတွေလမ်းတဝဲရောက်တော့မိုင်းနေမိကျမအပေါ်နေနေလို့ကျမပြန်ကြရတော့ဘောနော်အဲ့လိုမျိုးနောက်ကျတော့တွေပူတဲ့ရချိန်ဘောနော်ကျမကြည့်ခြေတော့တော့ဘာမှမဖြစ်တလို့အဲ့လိုမျိုးနော်ခြေတော့တော့ပြတ်တော့ဘောနော်တွေပူတဲ့ပြန်တဲ့ပစ်တူရကျမလိုမျိုးမနေစေချင်ဘူးအဲ့လိုမျိုးဘောနော်ကျမတယောက်ဆိုခံစားရတာအများကြီးရှိတယ်ကျမအဲ့လိုမျိုးသေ
းအသက်19နှစ်အရွယ် KNDF တပ်ဖွဲ့ဝင်အောင်တူဖြစ်တဲ့ကိုဂျိုးဆပ်ကလည်းမနစ်ကဇန်နဝါရီမှာမိုင်းနှင်းမိခဲ့ပြီးတော့ခြေထောက်တစ်ဖက်ဖျက်လိုက်ရတာပ
ါချေရဖို့တယောက်ကအရှိတက်သွားတာတက်သွားတော့မိုင်းနှင်းမိတာနေမိတာဟုတ်အဲ့ဒါကြောင့်တက်သက်ဆွဲတာတက်ဆွဲရင်းနဲ့ကျွန်တော်တလုံးသနေမိပါ
အဲ့လိုခြေထောက်တစ်ဖက်ဖျက်လိုက်ရတဲ့အတွက်သူစိတ်ဒဏ်ရာတွေလည်းအကြီးအကျယ်ရခဲ့တယ်လို့ကိုဂျိုးဆပ်ကဆက်ပြောပါလေ
ဒီစိတ်ဓာတ်တော်လေးကြားတဲ့ခါလေးဆိုခုနကကိုတော်ပြဟိုဒီတခုပြန်လှုပ်ရှာပါတော့ခုနကကိုတော်ပြတတ်သိချင်းနဲ့စိတ်တော်အလိုရင်းဖြစ်ခဲ့မြဲဒါမဲ့လည်းဒီပြဖြစ်နေနေသားကြတော့လဲဒီလိုပါပဲဖြစ်သွားတာ
ဒါမဲ့လည်းရှစ်လကြာမှာတော့သူဟာခြေထုတက်နိုင်ပြီးတော့အခုဆိုရင်ဆိုင်ကယ်ပါစီးနိုင်နေဖြစ်ပါတယ်သူအနေနဲ့ခြေထမ်းမှာစစ်မတိုက်နိုင်တော့ပေမဲ့ဒီမိုကရေစီရေလှုံ့ဆော်မှုအတွက်ရေဒီယိုတန်လွင်ဌာနတစ်ခုမှာအလို့ဆက်လုပ်နေပါတယ်။မိုင်းနှမီးရဲ့သူတွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီလူတွေကိုစေဝါကုသပေးနေတဲ့ဒေါက်တာမျိုးခန့်ကူကူကလည်းအခုလိုပြောပြပါဗျ။
တချို့ကကြတော့ဒါကိုလက်ခံပြီးတော့မှမဖြစ်ဖြစ်အောင်ပြန်လုပ်မယ်ပေါ့နော်မဖြစ်ဖြစ်အောင်ပြန်လုပ်မယ်ဆိုပြီးတော့စူးစမ်းတဲ့သူတွေရှိတယ်။အဲ့တော့အဲ့လိုမျိုးစူးစမ်းပြီးတော့မှဒီခြေတူးတွေရသွားတဲ့ရဲဘော်တွေကအခုဆိုလို့ရှိရင်တိုက်ပွဲတွေပြန်ဝင်နေကြပြီပေါ့နော်။တချို့ကကြတော့မဖြစ်သွားလဲဆိုတော့စိတ်ပိုင်းဆိုင်ရာကျသွားတဲ့သူတွေရှိတယ်။နော်နှမျိုးနှစားမှာတော်တော်များများလည်းပဲစိတ်ပိုင်းဆိုင်ရာကျသွားတဲ့သူတွေရှိတယ်။အဲ့တော့ဆရာတို့ဇီကိုတည်င်းနေပါပြန်ကြားလဲအခါမှာကိုကုတ်ကိုတတ်တည်တဲ့ရဲဘော်တွေနော်ထီကိုရှိတယ်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာတွေပြင်းထန်ပြီးတော့
မိုင်းအများစုကတော့အမေရိကန်က1950ပြည်လုံးနှစ်တွေမှာအသုံးပြုခဲ့တဲ့ M14 မိုင်းအမျိုးအစားတွေဖြစ်တယ်လို့ KNDF ဘက်ကပြောပါတယ်။တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကရော KNDF ဘက်ကပါနှစ်ဖက်စလုံးကမိုင်းတွေထောင်ကြပေမဲ့သူတို့အနေနဲ့တော့သူတို့ရဲ့တပ်ခန်းတွေကိုကာကွယ်ဖို့နဲ့စစ်မြေပြင်တွေမှာသာအသုံးပြုတာဖြစ်တယ်လို့ KNDF ဘက်ကတော့ပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်တွေအတွင်းမြေမြုံမိုင်းနဲ့တခြားမပေါက်ကွဲသေးတဲ့လက်နက်တွေကြောင့်တရက်ကိုတယောက်ထပ်မနေထိခိုက်ဒဏ်ရာတည်ဆုံးတာတွေရှိတယ်လို့
ဖလာဒမင်္ဂါကပြီးခဲ့တဲ့ဖေဖော်ဝါရီလမှာပြောပါတယ်ခင်ဗျာကြားပြည်နယ်ဘက်ကတိုက်ပွဲတွေမှာစစ်ကောင်စီတပ်တွေကနေပြီးတော့ဒီမြေမြုံမိုင်းတွေခြံထားခဲ့တဲ့အန်ဒီရဲနဲ့ပတ်သက်ပြီးကိုရန်နိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ ဒီရုရှားကဂျေဇာတပ်ဖြစ်တဲ့ဗာဂနာရဲ့ရှေးရေးအလားအလာသုံးသက်ချက်ကိုမတင်ပြခင်မှာဒီအိန္ဒိယနဲ့နိုင်ငံတကာကြားစံတင်ပို့မှုနောက်ဆက်တွဲအခြေအနေကိုကြည့်ရအောင်ပါအိန္ဒိယနိုင်ငံကသူ့ပြည်ရင်းစံဈေးကြောက်အောင်လို့ရည်ရွယ်ပြီးတော့ဘတ်စမာတီမဟုတ်တဲ့ဆန်ကြောတွေကိုဇူလိုင်လတည်းမှာပြပတင်ပို့ခွင့်ယာယီပိတ်ပင်ခဲ့ပါတယ်အဲ့လိုပိတ်ပင်ကန့်သက်တာတွေရဲ့အကျိုးဆက်အဖြစ ်ပေးဖို့ချက်ကိုနန်းလောင်ပြောပြမှာဖြစ်ပါတယ်ဗျာ
။နိုင်ဂျီးရီးယားနိုင်ငံကာနိုပြည်နယ်ထဲကဆန်ဆက်ပိုင်ရှင်တဦးဖြစ်သူမိုဟာမက်ဆာလီဆူဂူရာဟာသူ့ဆက်မှာကြိတ်ခွဲစရာစဘာတွေမရတော့တဲ့အတွက်ပြီးခဲ့တဲ့လပိုင်းလောက်ကစပြီးဆန်ဆက်ကိုရနာထားပါတယ်။ပြည်ပဆိုင်ရာကုန်သွယ်ရေးအဖွဲ့အစည်းတွေရဲ့အဆိုအရနိုင်ဂျီးရီးယားနိုင်ငံဟာပြည်ရင်းစားသုံးဖို့အတွက်အသင့်ပြုတ်ပြီးတာဆန်နှစ်စဉ်ဖြန်းများမက်ထရစ်တန်ချိန်1.8တန်လောက်ပြပကနေဝယ်ယူတင်သွင်းနေရပါတယ်။2022ခုနှစ်မှာတော့ပြည်ရင်းစားသုံးသူတွေအတွက်အိန္ဒိယကနေဆန်တွေအဓိကဝယ်ယူခဲ့ရတာကို Observatory of Economic Complexity ရဲ့သုတေသနပြုချက်တွေမှာတွေ့ရပါတယ်။ဇူလိုင်လမှာတော့ပြည်တွင်းမှာဆန်စည်းကြအောင်ဆိုပြီးဘတ်စမာတီမဟုတ်တဲ့ဆန်ချောတွေကိုအိန္ဒိယအစိုးရကပြပတင်ပို့ခွင့်ပိတ်ပင်လိုက်ပါတယ်။ဒါကြောင့်လဲကူရာတို့လိုလုပ်ငန်းရှင်တွေလည်းဆန်ဆက်တွေကိုယာယီပိတ်ထားခဲ့ရတာပါ။အိန္ဒိယကဆန်တင်ပို့မှုပိတ်ပင်လိုက်တာကြောင့်ဆန်ဆက်လုပ်ငန်းရှင်တွေထိခိုက်နေရရုံနဲ့မကနိုင်ဂျီးရီးယားမှာပြည်တွင်းဆန်လိုအချက်တွေတိုးလာနေပြီးတော့ပြည်တွင်းထွက်ဆန်တွေလည်းပြည်တွင်းစားသုံးဖို့တော့မလုံလောက်ဘူးလို့ဆန်ဆက်ပိုင်ရှင်မိုဟာမက်ဆလီဆူဂူရာကပြောပါတယ်။
Relation copper India and Nigeria.
အိန္ဒိယနိုင်ငံကနိုင်ဂျီးရီးယားကိုစံတင်ပို့မှုကန့်တက်လိုက်တာကျွန်တော်တို့လည်းထိခိုက်ရပါတယ်။ပြည်တွင်းကစံတွေနဲ့တင်မလုံလောက်ပါဘူး။စံဆက်အတော်များများအတွက်လည်းခွဲကျိတ်စရာစဘာတွေမရပါဘူး။ဒါကြောင့်စံညမ်းတွေလည်းဈေးတွေထိုးတက်သွားစေပါတယ
်။ကုလသမဂ္ဂရဲ့အဆိုအရနိုင်ဂျီးရီးယားဟာအာဖရိကတိုက်မှာစံထုတ်လုပ်မှုအများဆုံးနိုင်ငံမှာ2015ခုနှစ်မှာမက်ထရစ်တန်ချိန်3သိန်းခွဲလောက်ရှိတဲ့စံတွေကိုကျိတ်ခွဲထုတ်လုပ်နေရက2022ခုနှစ်မှာတော့မက်ထရစ်တန်ချိန်3သန်းအထိရောက်လာတယ်လို့နိုင်ဂျီးရီးယားဘဟုဘကပြောပါတယ်။နိုင်ဂျီးရီးယားစပါးဆိုင်တောင်သူများအသင်းရဲ့အထူးစီမံခန့်အရာရှိမိုဟာမက်ဆာနီကလည်းကာနိုပြည်နယ်ထဲမှာလက်သလောပိတ်သွားတဲ့ဆန်ဆက်ပေါင်းက90လောက်ရှိတယ်လို့ပြောပါတယ်။ဒီပြည်နယ်ဟာနိုင်ဂျီးရီးယားရဲ့ဆန်အများဆုံးထွက်တဲ့ပြည်နယ်တွေထက်ကတစ်ခုအပါအဝင်လည်းဖြစ်ပါတယ်
။ဝန်နညာရှာဖာဘာဒုံကူမေဘာကဆရမဟာလီယန်ဇူနီအတနိုင်နာ
အိန္ဒိယနိုင်ငံနိုင်ငံမှာလဲစစ်တပ်ကအာဏာသိမ်းထားတဲ့အတွက်တန်ခတ်ပိတ်ဆို့မှုတွေရှိနေပြီးလယ်သမားတွေလည်းမတိမငြိမ်အခြေအနေတွေကြောင့်သူတို့လေယာဉ်တွေစီမသွားနိုင်ကြတဲ့အချိန်မှာပဲအိန္ဒိယကစံတွေကဝင်မလာတော့တဲ့အခါမှာဆန်ဆက်လုပ်ငန်းတွေအတော်ထိခိုက်ရပါတယ်။အခုလက်ရှိမှာပဲကျွန်တော်တို့နိုင်ငံမှာစားသုံးသူတွေအတွက်ဆန်လုံလောက်မှုမရှိပါဘူး။ပြည်ပကနေစံတွေဝယ်ယူတင်သွင်းရမှာပါ။
နိုင်ဂျီးရီးယားမှာလူပေါင်း25သန်းလောက်စာနာရိတ်ခါမလုံလောက်မှုနဲ့ကြုံရနိုင်ခြေရှိနေတယ်လို့ကမ္ဘာစာနာရိတ်ခါအဖွဲ့ WFP ကပြောပါတယ်။စာနာရိတ်ခါမလုံလောက်မှုတွေဟာကနိုပြည်နယ်ရင်းကမူဇူအဗ်ဒူလာဟီတို့လိုအိမ်ထောင်တွေအပေါ်သက်ရောက်မှုလည်းရှိနေပါတယ
်။အခုလောလောဆယ်မှာပဲဖိုတိုတို့ကလူတစ်ယောက်ကသူ့သမီးလေးအစာရေစာပြတ်လပ်ပြီးအသက်ဆုံးရှုံးခဲ့ရတယ်လို့ပြောပါတယ်။လူတွေမှာလဲစားစရာဝယ်ဖို့မတတ်နိုင်ကြတော့တဲ့အတွက်အခြေအနေတွေလဲတနေ့တခြားပိုပြီးဆိုးလာပါတယ်
။ကမ္ဘာမှာဂျုံအများဆုံးထုတ်လုပ်တင်ပို့တဲ့နိုင်ငံတစ်ခုဖြစ်တဲ့ယူကရိန်းကိုရုရှားတို့ကကျူးကျော်တိုက်ခိုက်နေတာကြောင့်လဲနိုင်ဂျီးရီးယားနိုင်ငံအတွက်ကောက်နှံရရှိရေးချိန်ချောက်မှုတွေရင်ဆိုင်နေရပြန်ပါတယ်။အိန္ဒိယနိုင်ငံကဇူလိုင်လမှာဆန်တင်ပို့မှုမပိတ်ပင်ခင်ကတည်းကငွေကြေးဖောင်းပေါမှုတွေကြောင့်နိုင်ဂျီးရီးယားမှာကုန်စည်ဈေးနှုန်းတွေတစ်ချိန်ထိုးတက်သွားခဲ့တဲ့အတွက်စားနပ်ရိက္ခာဆိုင်ရာအရေးပေါ်အခြေအနေတရက်ကိုနိုင်ဂျီးရီးယားအစိုးရကကြေညာထားခဲ့တာလည်းဖြစ်ပါတယ်
။နန်းလောင်ပြောပြသွားတာပါခင်ဗျာ။အခုတခါတော့ဗာဂနာကျေးဇာတက်ရဲ့အခြေအနေကိုတင်ပြခြင်းပါတယ်။ရုရှားကျေးဇာတက်ဗာဂနာခေါင်းဆောင်ယက်ဗ်ကန်နီပရီဂိုဂျင်နဲ့အခြားခေါင်းဆောင်တချို့တေဆုံးခဲ့တဲ့အတွက်ဒီတက်ဖွဲ့တွေရဲ့အာဖရိကနိုင်ငံတွင်လှုပ်ဆောင်ချက်တွေအပေါ်ဘယ်လိုသက်ရောက်မှုရှိလာနိုင်မလဲဆိုတာကိုသုံးသပ်ဖို့အချိန်စောနေသေးပေမဲ့တချို့သူတွေဒီတွေကတော့ရေရိုအချိန်အတိုင်းအတာတစ်ခုအထိအခက်အခဲတွေရှိနိုင်တယ်လို့ပြင်ပါတယ်အဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်ပရီဂိုဂျင်နေရာကိုခေါင်းဆောင်တဲ့အစားထိုးနိုင်ဖို့အချိန်ယူရလိမ့်အောင်မယ်လို့သုံးသပ်ကြပါတယ် VOA ရဲ့ Nairobi Bureau အကြီးအကဲ မာရီယာမာဒီယာလိုသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကတင်ပြมาဖြစ်ပါတယ်ဗျာ
Wagner Group ကောင်းဆောင် precaution တွေစုံတော့တဲ့အတွက်အာဖရိကတိုက်မှာဒီအဖွဲ့ရဲ့လှုပ်ဆောင်နေတဲ့လုပ်ငန်းတွေဘာတွေဖြစ်လာမလဲဆိုတာကြိုတင်ခန့်မှန်းဖို့ခက်ခဲတယ်လို့တောင်အာဖရိကနိုင်ငံ Johannesburg မြို့တော်မှာအခြေစိုက်တဲ့နိုင်ငံတကာလေ့လာရေးဆိုင်ရာအဖွဲ့ရဲ့ Africa Russia စီမံချက်များဆိုင်ရာဌာနရဲ့အကြီးအကဲ Stephen Grabs ကပြောဆိုပါတယ
် There is going to be a period of uncertainty of perhaps people jockeying
မတိကျမရရတဲ့အချိန်တစ်ခုကိုတော့ဖြတ်တန်းရမှာပါဒီထိပ်ပိုင်းကောင်းကောင်းနေရာကိုရယူဖို့အပြိုင်ဆိုင်ကြိုးပမ်းမှုတွေလည်းရှိနိုင်ပါတယ်ဒါအပြင်ဒီတပ်ဖွဲ့တွေကိုပုဂ္ဂလိကတပ်ဖွဲ့အဖြစ်မထားတော့ပဲရုရှားအစိုးရတပ်ဖွဲ့တွေတည်းပေါင်းထည့်မယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်
ဒါပေမဲ့လည်းနိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ကသူတည်သည် Charles Bulsey က VOA ကိုပြောဆိုရမှာတော့ဝက္ကနာကောင်းဆောင်တွေတည်ဆုံသွားတဲ့အတွက်ဆက်ဆံရေးအခက်အခဲတွေကြောင့်ကြီးစားတက်တဲ့ရဲ့အာဖရိကတိုက်အတွင်းလုပ်ငန်းတွေဟာအခက်အခဲရှိလာနိုင်တယ်လို့ပြောဆိုပါတယ်အဓိကကောင်းဆောင် precaution အပြင်အခြားကောင်းဆောင်တွေဖြစ်တဲ့ Valery Chikhov နဲ့ Dmitry Utkin တို့လည်းမကြသေးမီကလည်းပြတ်ကျတည်ဆုံတဲ့အထဲမှာပါသွားခဲ့ပါတယ်ပြီးခဲ့တဲ့နှစ်တည်းအတွင်းကသူတို့ဟာအာဖရိကမှာအဓိကဆက်ဆံလှုပ်ဆောင်ခဲ့သူတွေဖြစ်ပါတယ်ချောက်ဘူဆယ်ကအခုလိုပြောဆိုပါတယ
် All these leaders Prigozhin and Utkin especially I'd like
to သူပြင်းတော့ Prigozhin နဲ့ Utkin တို့ဟာအာဖရိကနိုင်ငံခေါင်းဆောင်တွေနဲ့အဓိကဆက်သွယ်လှုပ်ဆောင်ခဲ့သူတွေဖြစ်ပြီးအာဖရိကနဲ့ပတ်သက်ပြီးအထွေထွေဘုဒ္ဓတအများဆုံးရှိသူတွေဖြစ်ပါတယ်ဒါကြောင့်ရုရှားအနေနဲ့ဒီလုပ်ငန်းတွေကိုလွှဲပြောင်းရယူဖို့ဆိုရင်အချင်းအတော်ယူရမှာဖြစ်ပြီးအာဖရိကနိုင်ငံတွေနဲ့ဆက်ဆံရေးကိုလည်းပြန်လည်တည်ဆောက်ရမှာဖြစ်ပါတယ
်။ဝက္ကနာတပ်ဖွဲ့တွေရဲ့ဩဇာလွှမ်းမိုးမှုဟာအာဖရိကတိုက်တစ်ခုလုံးမှာရှိနေတယ်လို့တောင်အာဖရိကကသူတည်သည် Grass ကပြောဆိုပါတယ
်။ The Wagner presence in Africa is large, reportedly over 5000.
ဝက္ကနာတပ်ဖွဲ့တွေဟာအာဖရိကနိုင်ငံအတော်များများမှာရှိပါတယ်။အင်အား 5000 လောက်ရှိပါတယ်။ဘိုဟိုအာဖရိကနိုင်ငံမာလီ၊လေဗျာ၊ဆူဒန်စတဲ့နိုင်ငံတွေမှာလည်းရှိနေပါတယ်။အခုနောက်ဆုံးပြီးခဲ့တဲ့ရက်သက်တပတ်တည်းနီဂျာ၊ဘာကီနာဖာဆိုစတဲ့နိုင်ငံတွေမှာဝင်ရောက်လှုပ်ရှားနေတာတွေ့ရပါတယ်။ဒီလိုအနောက်အာဖရိကတွေကအာနာသိန်းနိုင်ငံတွေဟာဘာဂနာခြေစားတပ်တွေရဲ့အဓိကပြင်းမှတ်တွေဖြစ်ပါတယ
်။အမေရိကန်ဗန်နာယင်ဝန်ကြီးဌာနကတော့ဒီခြေစားတပ်ဖွဲ့ဟာမလီနိုင်ငံနဲ့ Central Africa နိုင်ငံတွေမှာလူတွေကိုအစုလိုက်အပြုံလိုက်တတ်တာမတိန်ကျင့်တာရုပ်ပိုင်းဆိုင်ရာအရာနှိမ့်ဆက်တာစတာတွေကိုကျူးလွန်ခဲ့တယ်လို့ဆွဆွဲထားပြီးရာဇဝတ်မှုအဖွဲ့အစည်းအဖြစ်သတ်မှတ်ထားပါတယ်။ Wagner Group ဟာ Central Africa နိုင်ငံအတွင်းရွှေနဲ့စိန်တူးဖော်တဲ့မိုင်းလုပ်ငန်းတွေအပြင်တစ်ထုပ်လုပ်ငန်းတွေကိုလည်းထိန်းချုပ်ထားတယ်လို့ ICG အဖွဲ့ကသူတည်သည်ဘူဆယ်ကပြောဆိုပါတယ်။ Nairobi နိုင်ငံမှာရှိတဲ့ American ပြည်ထောင်စုနိုင်ငံတကာတက္ကသိုလ် USIU နဲ့Straight more တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးကတိကဒေါက်တာအက်ဂါဂက်တာကတော့ precaution သေဆုံးမှုဟာ Wagner Group အတွက်ငွေကြေးနဲ့နိုင်ငံတကာဆက်ဆံရေးတွေမှာထိခိုက်လိမ့်မယ်လို့ပြောဆိုပါတယ
် Prigozhin is the one who had the financial strings of the Wagner Group
Prigozhin ဟာ Wagner ခြေစားတပ်ဖွဲ့ရဲ့ငွေကြေးကိုအဓိကကင်ထားသူဖြစ်ပါတယ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းသူတယောက်တည်းအဓိကကင်ထားတာဖြစ်ပါတယ်သူဟာအဖွဲ့ကိုတယောက်တည်းအဓိကချုပ်ကင်ထားသူဖြစ်ပါတယ်။သူတည်ဆုံးသွားတဲ့အတွက်အချင်းအတိုင်းအတာတစ်ခုအထိအဖွဲ့မှာပြက်ကင်မဲ့သူမရှိတဲ့အခြေအနေနဲ့ကြုံရမှာဖြစ်တယ်လို့ကတိကအက်ဂါကပြောဆိုခဲ့ပါတယ်။ဝဂနာခြေစားတပ်ဖွဲ့ကောင်းဆောင် precaution ဟာရုရှားစစ်ဘက်ခေါင်းဆောင်တွေကိုစန့်ကျင်ပုံကန်ခဲ့ပြီးနောက်လောက်အနေငယ်အကြာမှာတည်ဆုံးခဲ့တာဖြစ်ပါတယ်။သူရဲ့မအောင်မြင်တဲ့တပ်တွင်းပုံခံမှုဖြစ်ပြီးနောက်ရုရှားနိုင်ငံသားရဲ့ဝင်ကြီးစာဂေးလေဗရော့ကတော့ Central Africa နိုင်ငံနဲ့မလီနိုင်ငံတွေမှာရှိတဲ့စီမံကိန်းတွေအပေါ်ထိကြိုက်မှာမဟုတ်ဘူးဆိုတဲ့သဘောဖော်ပြခဲ့ပါတယ
်။ဝဂနာကျေးစားတက်ရဲ့ရှေးအလားအလာအခြေအနေကိုကုဇော်မိုးကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီအခုထုတ်လွှင့်နေတဲ့ VO ရဲ့အစီအစဉ်ကိုမနက်9:00နာရီအထိဆက်ပြီးတော့တင်ဆက်နေပါတယ်။သိပ်မကြခင်မှာပဲဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VUE American Tan ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51ပြင်လိုင်းလမ်းမီတာ190ကပါဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်မဲ့အထက်မှာအရင်ဦးဆုံးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်တော့ကရင်နီဒေါ်လာရေးအခြေအနေကိုပြောပြထားပါတယ်ကရင်နီပြည်နယ်မှာ KNBP ကရင်နီအမျိုးသားတိုးတက်ရေးပါတီလက်အောက်ခံကရင်နီတပ်မတော်ရဲ့ဦးဆောင်မှုကြောင့် CA အောင်မြင်မှုတွေရလာနေတယ်လို့ကရင်နီနယ်ကြားစောက်တက်ရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုကြောင့်လဲတော်လန်ရေးအရှိန်အဟုန်မြင့်မားလာပုံကိုဦးအောင်ခင်ကရေးသားဖော်ပြထားပါတယ်ဗျာ
။ KNY ပြည်နယ်မှာတော်လန်ရေးတိုက်ပွဲဆင်နွှဲနေတုန်းအုပ်ချုပ်ရေးအခြေခံတည်ဆောက်နိုင်တာကိုစာနမူနာထားပြီးဂုဏ်ယူလေးစားရမယ်လို့NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတကဇော်လိုက်လာနှောင်းပိုင်းကပြောသွားပါတယ်။ပြင်းနေပြင်းနေမှာလို့ရုံထမှုတွေတနိုင်ငံလုံးမှာဖြစ်ပွားရင်စစ်ကောင်စီပြိုလဲမှာသေးကြတယ်လို့ဆိုပါတယ်။ပြင်းနေပြင်းနေကနိုင်ငံရေးခေါင်းဆောင်နဲ့စစ်ရေးခေါင်းဆောင်တို့ရဲ့အမျိုးအမြင်နဲ့အစွမ်းအစကိုပြသရာရောက်တယ်လို့လည်းဆိုပါတယ်။တော်လှန်ရေးအင်အားစုအားလုံးပြင်းနေပြင်းနေကိုအထူးအာရုံစိုက်နေကြတယ်လို့ဆိုပါတယ်။ကင်းနီပင်ရဲ့ထူးခြားချက်ကတော့စစ်တပ်လက်အောက်ကနေကြားဆောင်တပ်ရင်းတွေကပါစစ်တပ်ကိုတိုက်ခိုက်လာတာဖြစ်ပါတယ်။နေကြားဆောင်တပ်မှစစ်မှုထမ်းအနည်းငယ်ပါဝင်ပြီးကိုကျော်စည်းဘွားဦးစားပေးတာမျိုးစစ်တပ်ကိုပြန်တိုက်တာမျိုးဟာအလွန်ရှားပါတယ်။ကင်းနီမှာတော့အနည်း30နီးပါးနေကြားဆောင်တပ်ဖြစ်ခဲ့တဲ့တပ်ရင်းအချို့ဟာကလလတပ်ခေါ်ကင်းနီလူမျိုးပေါင်းစုံလူမျိုးရေးတပ်ဦးမှပြန်ပါလာပြီးစစ်ကောင်စီကိုစွန်လ73ရက်နေ့ကစပြီးတိုက်ခိုက်နေပါတယ်။နိုင်ငံရေးသဘောတရားရှိတဲ့နေကြဆောင်တပ်တွေဖြစ်လို့အမြင်မှန်ရလာတာလို့သုံးသပ်ပါလေ
။စစ်တပ်လက်အောက်ခံနေကြဆောင်တပ်20ကျော်ရှိတဲ့အနေနဲ့ကရင်ပြည်နယ်မှာ73ခု၊ရှမ်းပြည်နယ်မှာ5ခု၊ကချင်ပြည်နယ်မှာ3ခု၊ကရင်နီပြည်နယ်မှာ2ခုရှိပါတယ်။အဲ့ဒီတဲမှာကရင်နီကနေကြဆောင်ကသာနေဦးတော်လိုင်းရေးမှာပါဝင်ပြီးစစ်ကောင်စီကိုတိုက်ခိုက်နေတာဖြစ်ပါလေ။ကရင်နီမျိုးသားတိုးတက်ရေးပါတီကကရင်နီတပ်မတော်ရဲ့ဥဆောင်မှုကိုကရင်နီလက်နက်ကင်တွေလက်ခံထားတာဟာထူးခြားချက်လို့ဆိုနိုင်ပါတယ်။လူဦးတော်လိုင်းရေးမှာအင်အားအကောင်ဆုံးဖြစ်လာတဲ့ KNDF ကရင်နီအမျိုးသားကာကွယ်ရေးတပ်ကလည်းကရင်နီတပ်မတော်ကိုစစ်ဦးစီးချုပ်လို့သတ်မှတ်ထားပါတယ်။စစ်ကောင်စီအလွန်အားထားတဲ့တပ်မ66ဟာကရင်နီစစ်မျက်နှာမှာညီကုန်းကံပတ်အဆုံးသတ်ရတော့မလို့ဖြစ်နေပါတယ်။ကရင်နီဒေသကိုရောက်လာပြီးနှစ်နှစ်လောက်ကြာတဲ့အခါမှာတမ66မှာမူလအင်အားရဲ့၃ဘုံ၃ဘုံသာရှိတော့တယ်လို့ညီလက်အတန်ကဖော်ပြပါတယ
်တမ66ဖွဲ့စည်းပုံပြတ်သွားတဲ့အခါမှာတမ99နဲ့တမ99ကတိုင်းရင်းတွေရောက်လာတာမို့လွန်ခဲ့တဲ့နှစ်နှစ်အတွင်းကရင်နီပြည်နယ်မှာတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားပြီးစစ်ကောင်စီတပ်သား2600သေဆုံးတယ်လို့ဇော်လိုက်လာ17ရက်နေ့ထုတ်မြေလက်အတန်ဆောင်ပါရှင်ရင်ငင်းကရေးသားထားပါတယ်။ကရင်ဒီမှာရှစ်ကောင်စီတပ်တွေလုံးပါပါလာတဲ့အတွက်တိုင်ရင်တစ်ခုမှာရှေးထွက်အင်အား30ရာခိုင်လုံးနောက်သာကျန်တော့တယ်လို့ဆိုပါတယ်။တိုင်ရင်မှုဘုံမှုကြီးတွေပါတည်ဆုံးတာကြောင့်ကရင်ဒီတိုက်ပွဲကိုလူသိများပါတယ်။ရှေးတန်းတပ်မတစ်ခုမှာ30ရာခိုင်လုံးထိခိုက်တည်ဆုံးရင်တပ်ပြတ်တဲ့အထိဖျို့ဖျဲဖြစ်သွားတယ်လို့ CDM ဗိုလ်ကြီးဇင်ော်ကဆိုပါတယ်။
ကရင်နီနယ်ကြောင်းသောတက်တွေရွေဦးဒေါ်လာရင်းမှပါဝင်လာလို့တန်လွင်မြစ်အရှိဘက်ကန်ကမဲဆက်မြို့ကိုထိန်းချုပ်နိုင်တဲ့အခြေအနေရောက်သွားပါတယ်။ကရင်နီပြည်နယ်နဲ့ချိဆက်နေတဲ့တင်းရင်ပြည်နယ်မှာတော့နယ်ကြောင်းသောတက်တွေဟာကိုကျိုးစည်းဝါကိုသာဦးစားပေးနေတုံးဖြစ်ပါတယ်။ကရင်နယ်ကြောင်းသောတက် BGF 73ရင်းကိုမြောက်ဝတီလှိုင်းဘွဲ့ဖာပွန်နဲ့ကြိုင်းရင်စိတ်ကြီးမြို့နယ်တွေမှာအခြေစိုက်ပါတယ်။စုစုပေါင်းအင်အား3000လောက်ရှိပြီးချင်းမုံရီရိုင်ဖယ်တွေကန်ဆောင်ကြပါတယ်။ကစားဝိုင်းနဲ့ဒုစရိုက်လုပ်ငန်းမျိုးစုံရှိတဲ့ရွှေကုတ်ကိုကိုဘုံမူကြီးစောချစ်သူဦးဆောင်တဲ့ PNBGF တပ်ကအုပ်ချုပ်ပြီးစီးပွားရေးလုပ်နေတာပါစစ်ကောင်စီနဲ့အပေးအယူလုပ်ပြီးရက်တည်နေတာကြောင့်ကိုကျိုးစီးပွားကိုသာအဓိကထားပြီးနိုင်ငံရေးအမြင်မရှိတာကတကြောင်မို့လို့မိခင်တပ်ဖွဲ့ဖြစ်တဲ့ KNU နဲ့ပြန်လည်ပေါင်းစည်းဖို့ အလားအလာအလွန်နေပါနေပါလေ
။ကရင်နေကြဆောင်ဟာမကျေနပ်မှုကြောင့် KNU ကခွဲထွက်သွားသူဖြစ်ပါတယ်။ခွဲထွက်မှုကိုစစ်အစိုးရကထောက်ခံပြီးအခုအညီပေးတဲ့အတွက် KNU ရဲ့ပြိုင်ဘက်ဖြစ်လာပါတယ်။နိုင်ငံရေးနဲ့လူမျိုးရေးအမြင်မရှိဘဲဘဝရည်တည်ရေးကိုသာဦးစားပေးတာကြောင့်စီးလုံးညီညွတ်ရေးအတွက်ဆွေးနွေးရမှာအခက်အခဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ KNU ကတော့မဖြစ်နိုင်တာမရှိဘူးဆိုတဲ့ယုံကြည်ချက်နဲ့ BGF နေကြဆောင်တပ်ကိုဆက်လက်စီးလုံးနေတယ်လို့ဆိုပါတယ်။ဒါကြောင့်ကရင်နေကြဆောင်တပ်တွေနှုတ်တော်လာရေးမှာပါဝင်လာဖို့အလားအလာမရှိသေးပါဘူး။ဒီတော့တွင်ကရင်ဤပြည်နယ်မှာလက်လွတ်လိုက်ရတဲ့နေမျိုးတွေကိုပြန်လည်ရရှိအောင်စစ်ကောင်စီတပ်ကစစ်ကြောင်းထိုးနေပါတယ်။လွန်ခဲ့တဲ့ဇူလိုင်လကကရင်ဤဒေသမှာအိပ်ပွဲ33ကြိမ်ဖြစ်ပွားပြီးစစ်ကောင်စီဘက်က84ဦးသေဆုံးကကရင်ဤဘက်က2ဦးကြာဆုံးကြောင်းဩဂုတ်လ5ရက်နေ့မှာကရင်ဤအမျိုးသားကာကွယ်ရေးတပ် KNDF ကသတင်းထုတ်ပြန်ပါတယ်။လေတပ်က42ကြိမ်တိုက်ခိုက်တာကြောင့်အရသာ4ဦးသေဆုံးပါတယ်။ဒုက္ခတွေဥယျာဉ်များလာပေမဲ့ပြက်ပြက်သားသားဆင်နွှဲနေတဲ့ကရင်ဤတော်လှန်ရေးကိုပြည်သူလူထုကထောက်ခံတယ်လို့ဆိုပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးခုတစ်ခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဒေါသပေါက်ကွဲမှုအပါအဝင်စိတ်ဖိစီးမှုအပြုအမူတွေကိုပြောပြထားပါတယ်။မြန်မာနိုင်ငံမှာလက်ရှိပို့ပြီးတော့အဖြစ်များလာနေတဲ့စိတ်ဖိစီးမှုအပြုအမူတွေကိုတည်ထားခဲ့ရင်ဒေါသပေါက်ကွဲမှုအဆင့်ရောက်မသွားရအောင်ကာကွယ်ဖို့စိတ်ကျန်းမာရေးပညာရှင်တွေကအကြံပြုနေကြပါတယ်။ဒီကြောင့်ဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကဆွေးနွေးတင်ဆက်ထားပါတယ်ဗျာ။
ဟုတ်ကဲ့အထူးကဆရာဝန်ကြီးဒေါက်တာသတိခင်ဗျာကျွန်တော်တို့မြန်မာနိုင်ငံတည်းဒီပုံမှန်မဟုတ်တဲ့အခြေအနေတွေကြောင့်စိတ်ဖိစီးမှုတွေပိုများလာတာတွေပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီစိတ်ဖိစီးမှုပုံစံအမျိုးမျိုးနဲ့အန္တရာယ်ဖြစ်နိုင်ပုံနောက်ဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒီစိတ်ဖိစီးမှုဖြစ်နေတာကိုသတိပြုမိဖို့အဓိကလက္ခဏာတွေနဲ့စိတ်ပိုင်းကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးစိတ်ဖိစီးပြီးတကယ်လက်တွေ့လှုပ်လာနိုင်တဲ့အဖြစ်မျိုးပိုင်းကိုဆက်ပြောမှာမို့ဘာကနေဒီကစရှင်းပြခြင်းလဲဆရာ
။ဟုတ်ကဲ့ behavior problem ပေါ့အဲ့ကြတော့အပြုအမူတွေပေါ့နော်ဆိုတော့အပြုအမူတွေကလက္ခဏာတွေအဲ့ကြတော့ကျွန်တော်တို့ဒီစိတ်တွေဖိစီးလာရင်ဒီကိုယ့်ရဲ့အပြုအမူတွေလည်းကိုယ်မသိဘဲနဲ့ပြောင်းလာတယ်အဲ့ဒါမိမနဲ့လည်းပို့ပြီးတော့စိတ်တိုးလာတယ်ဒေါသပေါက်ကွဲတာတွေပို့များလာတယ် snappy ဖြစ်တယ်ဆိုတာစိတ်တိုးတာပေါ့နောက်ပြီးတော့မှကိုယ့်ရဲ့အိတ်တာလည်းဟလာအိတ်ချိန်မမှန်တော့ဘူးဟလာချက်အိတ်ချက်နိုးဖြစ်နေတယ်တချို့ကအစာတွေတအားစားတယ်စိတ်ကူပါတော့ comfort eating ပေါ့အစာတွေတအားစားတယ်တချို့ကျတော့အစာမစားတော့အဲ့ဒါအပြင်လူငယ်တွေပေါ့နော်လူငယ်တွေရောလူကြီးတွေရောပါပါတယ်ကျွန်တော်တို့ဘာလဲဆိုတော့အရက်တွေတောက်တယ်ဒါအရက်တောက်တယ်အဲမူရစေဝါလုပ်တယ်ဆဲလိတ်တွေကတနေ့ကိုဆဲလိတ်တောက်တယ်များအလေး50-60တောက်တယ်အဲပြီးတော့မှတချို့ကလည်း gambling လုပ်ကြတယ်ဆိုတော့
လောက်ကစားပါဆရာနော်
လုံးကားပေါ့တောင်းကစားလုံးကြတယ်ဆိုတော့အဲ့ဒါဒီလူတယောက်က normal နဲ့ပို့ပြီးတော့မှဟဟလာအရက်တွေတောက်နေတယ်ဒီဆလိတ်တွေလည်းတောက်ပြီးတော့ဟိုမဟုတ်တာတွေလုံးနေတယ်စိတ်တွေလည်းတူနေရင်တော့ကျွန်တော်တို့ကဘာများဖြစ်နေတယ်လဲစိတ်များဖြစ်စီနေသလားဘာပြဿနာလဲဆိုတာစဉ်းစားသင့်ပါဆိုတော့အဲ့ဒီအုပ်စုပဲခင်ကျွန်တော်တို့ဒီစိတ်ပိုင်းဆိုင်ရာရယ်ကိုယ်ပိုင်းဆိုင်ရာရယ်နောက်အပြုအမူပိုင်းဆိုင်ရာရယ်ဆိုပြီးတော့ကျွန်တော်တို့ခန္ဓာကိုယ်မှာပြတယ်လို့နားလည်ပါတယ်ခင
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီလက္ခဏာတွေထဲမှာပြီးခဲ့တဲ့အပတ်ကြာပြောတဲ့ပင်ပင်ထန်ထန်ပေါ့နော်ဒီဒေါသပေါက်ကွဲထွက်တာအတွက်ဟိုဘလောက်အဆင့်ကအရင်တတိထားဖို့လိုပြီးတော့ဘလောက်အဆင့်မှာတော့ကိုယ့်အနေကိုပြုပြင်နိုင်တဲ့အနေအထားမျိုးပေါ့နော်စီမံနေတဲ့အနေအထားမျိုးရှိလဲဆရာကြီးအဲ့ဒါကိုကြိုသတိထားပြီးတော့အသက်လည်းဖြစ်တဲ့အဆင့်တိမရအောင်ပေါ့ဆရာနော်ရေးဘူးရလေးပြောလို့ရမှာဆရာ
ပြောလို့ရတယ်ခင်ဗျအဲ့ဒီဟာလည်းကျွန်တော်ကတတ်တတ်ကလေးကိုပြောချင်တာအဲ့ဒီဒေါသပေါက်ကွဲမှုပေါ့ဆိုတော့ဒေါသဆိုတာကျွန်တော်တို့ခုနကဒီ stress လိုပဲတော့လူတိုင်းမှာရှိတယ်အဲ့ဒါကတချို့ကဒါ normal emotion လို့တောင်ပြောတယ်ကျွန်တော်တို့ဒေါသကလည်းထွက်လိုက်မှလူကဟိုတချို့ဟာတွေကပြေသွားတာဒါပေမဲ့ဟိုမစ္စိမာပြိပတာပဲတအားကြီးဒေါသတအားကြီးများရင်လည်းမကောင်းဘူးခဏခဏထွက်နေလည်းမကောင်းဘူးဆိုတော့ဒေါသကိုတော့ကျွန်တော်တို့သတိချက်ဖို့လိုတယ်
ကျွန်တော်ဒေါသကိုကျွန်တော်နည်းနည်းလေးအဲ့ဒီအထူးသဖြင့်ပေါ့ဒီစိတ်ဖိစီးမှုကြောင့်မို့ရတဲ့ဒေါသပေါက်ကွဲမှုတွေကိုပြောရင်းနဲ့ဒေါသကိုနည်းနည်းလေးကျွန်တော်နားလည်စီခြင်းနဲ့ angle ကိုသုံးမျိုးရှိတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီဒေါသမျိုးစားပထမတစ်မျိုးကနေစပြောပြပေးပါလားဆရာကြီ
းဟုတ်ကဲ့ဆို outward angle ဆိုတာကဒေါသကြောင့်မို့လို့အဲ
ဟုတ်ကဲ့အပြင်ကိုထွက်လာတဲ့ဒေါသပေါ့ဆရာနော
်ဟုတ်ကဲ့ဟိုကျွန်တော်တို့ behavior အပြုမှု change ဖြစ်ပြီးတော့မှတခါလေဆဲတာတို့အတန်ကြဲကြဲကြီးနဲ့အော်ချလိုက်တာတို့နောက်ပြီးတော့မှတခါလေဟိုမပြောသင့်တာတွေပြောလိုက်တာတို့တချို့ကြတော့လက်တွေပါပါလာတာတို့ physical ပေါ့နော်လက်တွေပါပါလာတဲ့ဒီ aggression ပေါ့အဲ့ဒီကျွန်တော်တို့ဒီပောက်ကွဲမှုတွေကအဲ့ဒါကအပြင်ကိုရောက်သွားတာတချို့ကြတော့အဲ့လိုမဟုတ်ဘူးနော်တချို့ကြတော့ကိုယ့်ထဲမှာဒေါသတွေဆိုရင် तू ကစွန့်ထားပြီးတော့ကိုယ့်ကိုယ်ကိုပြန်ဒုက္ခပေးတာ suffer ပေါ့ကိုယ့်ကိုယ်ကိုပြန်ပြီးတော့
ဟုတ်ကဲ့အတွဲမှာဒေါသကိုချိန်မိထားပြီးတော့ကိုယ့်ဟာကိုယ်ဒုက္ခပေးတာမျိုးပေါ့ဆရာနော
်မှန်တယ်မှန်တယ်ဒီဒုက္ခပေးတာအဲ့ဒါကလည်းကျွန်တော်တို့ဒေါသထဲမှာကိုယ့်ကိုယ်ကိုဒုက္ခပေးတဲ့ဒေါသလည်းရှိတယ်ခင်ဗျာအဲ့မဲ့အဲ့ဒီမှာ passive aggression ဆိုတာတချို့ကတော့ဒီမတုံမလုတ်ကလေးပဲဒေါသထွက်တာဟိုပြန်မပြောနားမထောင်ပေါ့နော်ဟိုသူများပြောရင်လည်းမလုတ်တော့ဘူးဘသူနဲ့မှလည်းတိတ်မဆက်ဆံဘူးအဲပြန်ပြောတာလည်း sarcastic ဆိုတော့ဘယ်လိုပြောရမလဲဟို
ရွှဲ့ပြီးတော့ပြန်ပြောတာပါဆရာနော
်ရွှဲ့ပြီးတော့ပြောတဲ့သူမျိုးကြတော့လည်းဒေါသတန်လေးတွေပါတာပေါ့နော်ဆိုတော့အဲ့ဒီပြဿနာကြီးလည်းရှိတယ်အဲ့ဒီဒေါသကိုလည်းကျွန်တော်ကထပ်ပြီးတော့လိုက်ချင်တယ်ဒုတိယဘလို့လို့ဒေါသထွက်တာလဲဆိုတော့သုံးမျိုးရှိတယ်ဆရာဝင်းမင်း
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဒေါသပောက်ကွဲရတဲ့အကြောင်းရင်းမှာလဲပထမတစ်မျိုးကနေစပြီးတော့ရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့ကျွန်တော်တို့ upbringing ဆိုတာဟိုကိုကကြီးပြင်းလာတဲ့တဘာဝပုံမှာမူတည်တဲ့လူဆိုးတဲ့ကြားထဲမှာကြီးလာတယ်ဟဲ့လားကို့အဖေမေကလည်းအရက်သမားလိုမျိုးဟိုလမ်းမှာမိုက်နေတယ်ဆိုရင်ဒေါသဆိုတာ normal ပဲဆိုတာကျွန်တော်တို့အဲ့ဒါဒုက္ခပဲအဲ့ဒါတစ်ခုပေါ့ဒုတိယတစ်ခုကအရင်တော့ကဘဝမှာအခက်အခဲတွေဟိုကိုမဟိုအရင်တော့ဘူလီလောက်ခံဘူးတယ
်ဟုတ်ကဲ့မတရားအနိုင်ကျင့်ခံရတာပေါ့ဆရာနော
်မှန်ပါတယ်ခင်ဟလာကိုကမတော်တဆထောင်ထဲရောက်သွားရင်ထောင်ထဲမှာဆော့ခံရတယ်အဲ့ကျတော့ကိုကဒေါသတွေကပြန်ချလို့မရတော့တိမ့်ထားရတာလေအဲ့ဒီဒေါသတွေကထောင်ကထွက်လာပြီးတော့မှဟာမိမနဲ့ရံဖြစ်တော့ပောက်ကွဲနေတော့မကောင်းဘူးပေါ့ဗျာနော်ဆိုတော့အဲ့ဒီကျွန်တော်တို့အရင်တော့ကဖြစ်တဲ့ experience ကြီးလေအခုအချိန်ကဒေါသပြန်ပြန်ပြီးတော့ထလာတယ်ခင်အဲ့တတိယကတော့ကျွန်တော်တို့ခဏိပြောတာနဲ့ပိုးဆိုင်ပါတယ်အဲ့ကျွန်တော် stress ပေါ့စိတ်ပီစီးရင်တော့လူတွေကအဲထိထိမိမိလေးဒေါပွားတတ်တယ်ခင်ဗျဆိုတော့ကျွန်တော်အဲ့ဒီမှာဟိုအခုလဲကျွန်တော်တို့စိတ်ပီစီးမှုနဲ့ပတ်သက်လို့ဘလို့ကင်တွေဖြစ်ရှင်းမလဲပေါ့ဆိုတော့ manage လုပ်မလဲဆိုတာလည်းဆက်ပြောမှာဒါပေမဲ့ဒေါသနဲ့တစ်ချက်ကလေးဆက်ပြောလဲကျွန်တော် tip လေးတစ်ခုပဲကျွန်တော်ပေးခြင်းတယ
်ဟုတ်ကဲ့ကောင်းပါတယ်ဆရာလူများလဲကြောင်းလေးရှိတယ်ဒီဒေါသကိုဟိုဘလို့ဟိုအဆိုးဆုံးမဖြစ်အောင်ပေါ့နော်အဲ့အနေနဲ့ဒီဒုက္ခရောက်တာမျိုးမဖြစ်အောင်အကောင်ဆုံးထင်ကြောင်းတင်တာမျိုးပေါ့ဆရာနော
်ဟုတ်ကဲ့ဒေါသဖြစ်ရင်ဟို awareness ပေါ့တတိလေးချက်လိုက်ဖို့အဲ့ဒါကျွန်တော်ကတော့အရေးကြီးဆုံးပဲလို့ထင်တယ်တတိလေးချက်လိုက်ဟင်းကောခဏလေးရပ်စိတ်ထဲမှာစဉ်းစားလိုက်ပြီးတော့မှ okay ငါဒေါသထွက်နေပါလားဆိုတော့သိဖို့အဲ့ဒါအရေးကြီးဆုံးပဲအဲ့လိုသိပြီဆိုတော့မှ slow breathing ဆိုတာအသက်ကလေးဖြည်းဖြည်းလေးရှူလိုက်ပြီးတော့မှwalk out လို့သွားလိုက်အပြင်ဘက်ကိုလမ်းလျှောက်ထွက်ရင်လည်းထွက်သွားလိုက်တခြားအခန်းကိုသွားရင်လည်းသွားသွားလိုက်နော်အဲ့ဒီတတိချက်ဖို့ကတော့ကျွန်တော်ဒေါသမှာအရေးကြီးတယ်ပြီးရင်တော့အချက်အလက်တွေကဖြေရှင်းလို့ရပါတယ်ခင်ဗျာကျွန်တော် stress management တွေမှာလည်းဆင့်တူပါပဲခင်ဗျာအဲ့ဒါကြောင့်မို့အဲ့လိုအဲ့ဒီပြောရင်းနဲ့ကျွန်တော်ဆက်ပြောလို့ရပါတယ်ဆရာကြီ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ stress management ဒီစိတ်ဖိစီးမှုတစ်ခုလုံးကိုဘယ်လိုစီမံခံကွဲတင်တာကိုနောက်တစ်ပတ်မှာဆက်ပြောအောင်ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာကြီး
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့အခုတခါတိုင်းရင်းသတင်းလောကအစီအစဉ်ဖြစ်ပါတယ်။တိုင်းသားဒေသတွေမှာကြုံတွေ့ခံစားနေရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေကိုတိုင်းအခြေဆိုင် Fever Wine တို့သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ဗျာ
။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒီသားတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်ကြာရင်စိတ်ကြီးမှာတော့စစ်တပ်လက်အောက်ခံဌာနဆိုင်ရာရုံးတွေဟာ ရုံးလုပ်ငန်းအလုံးရပ်တန့်သွားပြီလို့ဝန်ထမ်းတွေကပြောပါရယ်။ရှမ်းမြောက်မူဆယ်မြို့နယ်ကစစ်တပ်နဲ့တအန်းတပ် TNL တို့ကြားကတိုက်ပွဲကြောင့်အရက်သား၃ယောက်သေဆုံးခဲ့ပါရယ်။တရင်လွာတွေထဲမှာတော့ချင်းပြည်နယ်ထန်တလန်မြို့မှာစစ်တပ်နဲ့ CNF CNA ဦးဆောင်တဲ့ချင်းပူပေါင်းတပ်တို့ကြားအပြင်းထန်တိုက်ပွဲတွေနှစ်ဖက်စလုံးမှာအကြအဆုံးတွေများခဲ့တဲ့အကြောင်းကိုနားဆင်ရဖို့ရှိပါရယ်။
ကျမကနန်းဟော်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ကြိုင်စိတ်ကြီးမြို့ပေါ်ရှိစစ်ကောင်စီလက်အောက်ခံဌာနဆိုင်ရာရုံးတွေမကြာခဏတိုက်ခိုက်ခံနေရပြီးအများစုမှပိတ်ထားရတာကြောင့်ရုံးလုပ်ငန်းတွေဆောင်ရွက်နိုင်ခြင်းမရှိတော့ဘူးလို့ဝန်ထမ်းတွေကပြောပါရယ်။လောလောဆယ်ကျန်းမာရေးဌာနနဲ့မြို့နယ်စည်းရုံးကိုဆက်လက်ဖွင့်လှစ်ထားပေမဲ့တိုက်ခိုက်ခံရမှာကိုကျန်းမာရေးဝန်ထမ်းတွေကစိုးရိမ်နေကြတယ်လို့မြို့ခံတွေကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ29ရက်ညပိုင်းမှာဂျိုင်းစိတ်ကြီးမြို့ပေါ်ကမြို့နယ်စီပင်တရားရုံမြို့နယ်စီရင်စီရုံနဲ့မြို့နယ်စိုက်ပံရုံတို့ drop bomb ချတိုက်ခိုက်ခံရပြီးပျက်စီးမှုတွေရှိခဲ့ပါတယ်ခရိုင်စီမံအုပ်ချုပ်ရေးကောင်စီရုံနဲ့တစ်တုံးဦးစီးဌာနရုံလည်းအရင်ကတိုက်ခိုက်ခံခဲ့ရပြီးတော့မြို့ပေါ်ကလျှက်စစ်တပ်အခွဲရုံနဲ့ transformer တွေကိုလည်းဒေသအခြေစိုက် KNU PDF တပ်ဖွဲ့တွေမိုင်းထောင်ဖျက်ဆီးခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဆဲလန်းအုပ်စုမှာစစ်ကောင်စီတပ်နဲ့တအားတပ် TNL ရုကြားကတိုက်ပွဲကြောင့်ရွာရဲလက်နက်ကြီးကျလို့အရက်သား3ယောက်သေဆုံးခဲ့တဲ့အပြင်3ယောက်ကထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရွာရဲကနေအိမ်3လုံးထက်မနည်းလဲမီးလောင်ပြကျခဲ့ပါတယ်လက်နက်ကြီးကြီးဟာဩဂုတ်လ29ရက်နေ့ညပိုင်းကဆဲလန်းအုပ်စုဖိုင်မှန်ရွာရဲကျရောက်ပောက်ကွဲခဲ့တာဖြစ်ပါတယ်ဒဏ်ရာရသူတွေကိုပရာဟိတအဖွဲ့ကတွားရောက်တည်ယူရာမှာစစ်တပ်ကတားမြစ်စစ်ဆေးတာကိုခံခဲ့ရတယ်လေဒီတာခန့်တွေကပြောပါတယ်မူဆယ်မြို့နယ်ထဲမှာတလနီးပါအကြာဖြစ်ပွားနေတဲ့တိုက်ပွဲကြားစစ်တပ်ကတာတနာနေမီရှေးဟောင်းအမွေအနှစ်ဖြစ်တဲ့နေရာကိုပါမကြံလေရင်နဲ့လာရောက်ဘုံကျဲခဲ့တယ်လို့ဆိုပါတယ
်ချင်းပြည်နယ်ကံပဲလက်မြို့နယ်အတွင်းကစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကျမကြီးဌာနကနန်း CDM အယောက်60ကိုနာမည်ပြည့်ဝန်ထမ်းတွေအဖြစ်ကံပဲလက်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကကြေညာလိုက်ပါတယ်ကံပဲလက်မြို့နယ်ကျမကြီးဌာနကဝန်ထမ်းတွေဟာစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေကြောင်းကံပဲလက်မြို့ပတ်အဖလက်အောက် CDM နန်း CDM စုံစမ်းစစ်ဆေးရေးကော်မတီကစစ်ဆေးတွေ့ရှိတာကြောင့်ဩဂုတ်လ28ရက်နေ့နေ့စွဲနဲ့နာမည်ပြည့်ဝန်ထမ်းတွေအဖြစ်ကြေညာခဲ့တာဖြစ်ပါတယ်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကံပဲလက်မြို့နယ်ထဲရှိဌာနအသီးသီးကနန်း CDM တွေကိုနာမည်ပြည့်စည်ရင်ထဲထည့်တွင်းတာကိုဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်ဇူလိုင်လ4ရက်နေ့ကလည်းကံပဲလက်မြို့နယ်ပညာရေးဌာနကနန်း CDM ဝန်ထမ်း322ယောက်ကိုနာမည်ပြည့်ဝန်ထမ်းအဖြစ်ကံပဲလက်မြို့နယ်ပအဖအဖွဲ့ကကြေညာခဲ့ပြီးဖြစ်ပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်တီရှိရာလိုင်ဇာမြို့အနီးကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ် KIA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးမြစ်ကျနာဘုံဘုံလမ်းပိုင်းလဲခရီးသွားလာဖို့ခက်ခဲလာတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ကမြစ်ကျနာဘုံဘုံလမ်းပိုင်းကိုစစ်အားအလုံးရင်းနဲ့စစ်ကြောင်းထတ်ထိုးလာလို့ဩဂုတ်လ25ရက်နေ့ကစပြီး30ရက်နေ့အထိတိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံတယောက်ကပြောပါတယ်ဩဂုတ်လ30ရက်နေ့ကလဲလိုင်ဇာအနီးကိုစစ်တပ်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ဆိုကြပါတယ်။ဩဂုတ်လ26ရက်နေ့နဲ့28ရက်နေ့မှာလဲမြစ်ကျနာဘုံဘော်လန်းအောင်ကြာနဲ့မဒီးရန်ရွာအနီးကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်
။ထိုင်းနိုင်ငံထဲကိုတိုက်ပွဲတွေကြောင်းထွက်ပြေးရောက်ရှိလာတဲ့နေဆက်ကမြန်မာဒုက္ခသည်တွေကိုလုံခြုံမှုမရှိဘဲနေရက်ကိုပြန်မပို့ဖို့ထိုင်းလူအခွင့်အရေးကော်မရှင်ကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ29ရက်နေ့ကထိုင်းလူအခွင့်အရေးကော်မရှင်ရဲ့ထုတ်ပြန်ချက်ထမလက်ရှိကြားပြည်နယ်ခေါ်ကရင်နီပြည်မှာလေကြောင်းတိုက်ခိုက်ခံရမှုတွေအပြင်အစားအသောက်ပို့ဆောင်ရေးလမ်းကြောင်းတွေပိတ်ဆို့ခံထားရတဲ့အတွက်ဒုက္ခသည်တွေပိုများလာနေတယ်လို့ဆိုပါတယ်တိုက်ပွဲတွေကြောင့်ကရင်နီပြည်နယ်ကနေထိုင်းနိုင်ငံထဲကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာမေယောင်ဆွန်ပြည်နယ်ထဲကဒုက္ခသည်စခန်း၅ခုမှနေထိုင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်ထိုင်းအနာပိုင်တွေအနေနဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုကူညီတွေပို့ပေးဖို့နဲ့ထိုင်းမြန်မာနယ်စတဲ့လျှောက်ဒုက္ခသည်တွေခိုလုံနိုင်ရေးဘေးကင်းလုံခြုံတဲ့နေရာတွေဖန်တီးပေးဖို့လဲထိုင်းလူအခွင့်အရေးကော်မရှင်ကကြေညာချက်ထမတိုက်တွန်းထားပါတယ်
Situ San Petanani Akana go teyao kere dwe pansi kanyabi Nangano supu on luso mu poma ngayanga ka jine a mu pwen kantayare yakan amutami konye okata dong yu ego Ogola nase goyane mane banga situi mune teyayuma Patama so wajin yung to kebare Dong yu ega jamae gaumbi setembala senayan nego yung chain tape tare lo Teyayungo goreng doyao kere yakan alintaga apwe okata do jo singa piobare Ogola setong yanima situi jang Tamagaga, Usan, Jimpa, Kere, Nazachau Nimiao, Situi, San Petanani, Akanago, Deo Kere Dwe, Ogola Singa Yenima, Yega, Pansi, Bi Akulu, Dea Suesu, Taraba.
Akusa Brodrin Larigo, Desabido Maba, Timbine, Tenderland, Numa, Sekam, Sitane, CNF, CNA, Usanet, Timbu Bound, Dadu, Jab, Yentan, Taipwe, Pipwaya Maro, Sekam, Sibaga, Yau, Doze, Lau, Desombi, Timbu Bound, Tapari, Baga, Satong Yau, Jason, Gebari, Tenderland, Baga, Si, Tini, Nepatalu, Guru, Baga, Susi, Tabare.
Chemiota U CNF CNA, CDF Tandala, CDF Hakane, CDF Zope, Sare, Chimpu Pound Tapweha, Ogola Nasashi and Nemanangana Loma, Tandala Muga, Sikonsi, Tayen Sakanugo, Wenyao Sin in Taikai Kayama, Tanigo Niba Taipwe Bientan Kera Pibare, Tandala Muta Gone, Nipa Wenjima, Tasuetare, Sikonsi, Tasakan, Tolini Alago, Tabiande, Wenyao Sin in Kera Pibi, Sikonsi Beka, Jeff Fighter, Pikuri, Epien, Lena Jiri Alonjo, Tompu. Kerelu, Chimuda U C N F C N A, Pyoisu Kun Shidu Slai Teniga, Biobare. Tanigo Niba Pipwa Kere Eri Taipwema Chimuda Tamro CNA Ga Yebo Chayone CDF Yebo Koneo Ja Song Kevi Sigonsi Tata Tonze Lao Te Song Kedalu Daya Yashi Dule Ayao Nazi Lao Shire Lu Subare Tantla Muneha Chimuda Tamro CNA Bohutana Cho Widuria Sakan Shia Dita Pibi Sigonsi Ga Neme Tin Chone Pu Dia Pine Adwema Sin Ari Le Pitin Muri Lo Kevare Chenga Gwe Pupon Tapweriha Kan Sin Ani Takani Tu Sin Ani Taku Yao Shila Bi Taipwema Where we sell a pintan lana in Elus like Teniga, Biobare.
I put it up the Biro, John Rupera, Jason, she would rope around Jason, she don't look the little children, Yashi, and at that would not sell it to Jimmy and Tama, she will go on the Rupera, Pinson Tata, John Rupera, Consumption, Celebrity Pinson Tata.
Bikere Ogola Sele Yanigale, Tandalang Muboga, Sikonsi, Hau Gabon Sakango, Chimudata U CNF CNA, Usaune, Pupon Tapwega, Sinin Tai Kayama, Sikonsi Tata, Donyau Tisobi, Nayago, Shempami Kebare, Lene Kayanule, Tainsi Yami Kere, Lusubar Kamia.
Tolaye in Ajima, Malumio, Quin, Yi, Bobang Mesure, Drizzo, Dane, Dinema, Zayo De, Montolayne, Canao, Mulungeriga, Usan Biro, Jimba Bulo Kijaba,
အဲ့ဒီကြွေးကြော်တန်းအပေါ်နိုင်ငံရေးသမားတွေကအတိတ်ပဲအမျိုးမျိုးဖွင့်နေကြပါတယ်ဒီကြောင့်ကိုရောရမရနေတင်ဆက်ပေးပါမယ်ရှင်ဩဂတ်လ3ရက်နေ့မှာကြာရောက်တဲ့ခွန်ဆက်6ကြိမ်မြောက်မွန်တော်လာရင်နေ့ထိုင်မှာခါနာကိုမွန်လူငယ်တွေဦးစီးပြီးဝူတော်မျိုးနယ်ဝင်းစိန်တော်ရဖုန်ကြီးချောင်းဝင်းကမွန်အာဇာနီကောင်းမှာကျင်းပပြုလုပ်ခဲ့ပါတယ်ဒီနှစ်ကြွေးကြော်တန်းကတော်လာရင်အင်အာကြီးမ မျိုးကြောင့်ဖြစ်တယ်လို့ကချင်တိုင်းရနာနိုင်ငံရေးသမားဥက္ကွမ်အောင်ခန်းကပြောပါတယ
်စစ်တပ်ကနေစင်တိုက်အနာကို UK ရဲ့နောက်ပိုင်းမှာကျန်တဲ့တိုင်းရင်းသားတွေအနေနဲ့ခွင့်ရမရဘူးမရတဲ့သဘောမျိုးဖြစ်ပါတယ်ဒါကြောင့်လည်းလက်နက်ကင်ကြီးမှတော်လန်တဲ့ဟာမျိုးတွေဖြစ်ပါတယ်နောက်တစ်ချက်ကတော့လက်နက်ကင်မှပဲခွင့်ရရမယ်ဆိုတဲ့ဟာမျိုးကဒီလိုဖြစ်ပါတယ
်စစ်သက်ကြွေးကြော်တာဖြစ်တဲ့တမတော်အင်အားရှိမှတိုင်းပြည်အင်အားရှိမယ်ဆိုတဲ့သကကလုံးနဲ့အသိပ္ပယ်ဆင်တူနေတယ်လို့ရခိုင်မျိုးသားပါတီမှပြည်သူ့လွှတ်တော်မဟောင်းဦးဝချိန်ကအခုလိုပြောပါဗျာ
။လက်နဲ့မရှိရင်လူကလက်နဲ့ရှိရင်လူကအနိုင်ကျဲတဲ့ရောက်ဒီကောင်တွေကငါတို့လက်နဲ့ပြန်စော်မရမယ်။ဒါကတမယူရတွေ့ရတဲ့ဟာပဲ။တမတော်အင်အားရှိမှ တိုင်ပြင်အားရှိမယ်ဆိုရအဲ့ဒီစကားလုံးတွေကိုသူတို့များယူထားသလားတော့မသိဘူးပေါ့လေ
မွန်ညညရေးပါတီမှနိုင်တန်းချွေကတော့အခုကျွေးကြော်တန်းကပြုပြင်ပြောင်းလဲမှုရဲ့အင်အားလို့အဓိပ္ပာယ်ဖွင့်ဆိုတယ်လို့ပြောပါတယ
်တော်လိုင်းအင်အားကြီးမှဒီမျိုးအခွင့်အရေးပေါ်ပေါက်မယ်ပေါ့တော်လိုင်းရေလို့ပြောလိုက်လို့ရှိရင်ဒီတစ်ခေတ်ဟိုလက်လက်ခံတော်လာမယ်ဟိုဒီ opposite ဆိုတော့ဒီ side နဲ့တက်ကိုကိုသွားတာပေါ့နော်ကျွန်တော်တို့နားလဲတာတော်လိုင်းကြီးဆိုတာပြည်ပြင်ပြောင်းလဲမှုပေါ့ဒီကပြည်ပြင်ပြောင်းလဲမှုရဲ့အင်အားပေါ့
မြန်မာနိုင်ငံလှုပ်လှက်ရေးရပ်ခန့်ပြီးတဲ့အခါမှာမွန်ပြည်နယ်ဖြစ်သမှတ်ပေးဖို့ဖဆပါလအစိုးရကအကြောင်းမျိုးမျိုးပြတာကြောင့်1948ခုနှစ်ဩဂတ်လ19ရက်နေ့ဝါကောင်လပြင်းနေ့မှာမွန်လူငယ်တစုဦးဆောင်ပြီးဇာတပင်ရဲစခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ကြပါတယ်။အဲ့ဒီနေ့ကိုလက်နက်ကင်တော်လှန်ရေးအစပြုခဲ့တဲ့မွန်တော်လှန်ရေးနေ့အဖြစ်သတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်ရှင်။
အခုဆက်ပြီးတော့တရင်ချင်းချက်ကိုနားဆင်ကြရမှာပါ
။ဂျိုင်းစိတ်ကြီးမှာတော့စစ်တပ်လက်အောက်ခံဌာနဆိုင်ရာရုံးတွေဟာရုံးလုပ်ငန်းတွေအလုံးရပ်တန့်သွားပြီလို့ဝန်ထမ်းတွေကပြောပါတယ်။ရှမ်းမြောင်မွန်စဲမြို့နယ်ထဲကစစ်တပ်နဲ့တအန်းတ TNL တို့ကြားတိုက်ပွဲကြောင့်အရသာ3ယောက်သေဆုံးခဲ့ပါတယ
်။တော်ရရှင်တွေကနားဆင်နေကြတာကတော့နေဆက်ဒေသအတိုင်းသားတရင်နောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအာမီပါ
။ပြည်ပဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားအမေအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ဗျာ။
ဂျလိုင်လန်ထဲမှာရုရှားကနှုတ်ထွက်သွားတဲ့ယူကရိန်းကကောက်နှံတင်ပို့ခွင့်သဘောတူညီချက်မှာရုရှားပြန်ပြီးပါလာရေးအတွက်အဆုံပြုချက်ကိုရုရှားဘက်ကတင်ပြခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဂျက်သဘရင်းနဲ့မှပြောပါတယ်အခုအဆုံပြုချက်ဟာပင်လယ်နဲ့ဒေသကနေကောက်နှံတင်ပို့ခွင့်ပြန်ပြီးစဖို့အတွက်လိုအပ်တဲ့အချက်တွေပါဝင်ကြောင်းနဲ့တချိန်တည်းမှာပဲရုရှားရဲ့စစ်နယ်ခံတဲ့ဒက်မီယောဇာရီကမ္ဘာဈေးကွက်ထဲကိုတင့်တင့်နဲ့ဈေးနဲ့မရောက်မှစိုးရိမ်နေမှုတွေအတွက်ပါခိုင်မာတဲ့အဖြစ်တစ်ခုတချို့ထုတ်ပေးထားတယ်လို့အတွင်းမှုချုပ်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ American သမ္မတဟောင်းဒေါ်နယ်ထရမ့်ဟာဂျော်ဂျီယာပြည်နယ်မှာ2020ရွေးကောက်ပွဲရှုံးနိမ့်မှုကိုခြေဖျက်ဖို့အတွက်ကြံစည်ခဲ့မှုဆွဲချက်တင်တဲ့ပတ်သက်ပြီးတော့အပြစ်မရှိဘူးလို့ဂျက်သဘရင်းနဲ့မှာထွက်ဆိုလိုက်ပါတယ်။နောက်တစ်ပတ်မှာရင်ဆိုင်ရမယ့်အမှုကိုလည်းဂျော်ဂျီယာပြည်နယ်ဥပဒေကနေခွင့်ပြုထားတဲ့အတိုင်းလူကိုယ်တိုင်လာရောက်မှာမဟုတ်ကြောင်းတရားရုံးကိုသူ့ရှေ့နေကရှောက်ထားခဲ့တာဖြစ်ပါတယ်။ဒီအမှုကိုစတင်ဆစ်ဆင်းမဲ့ရက်ကတော့မတက်မရသေးပေမဲ့အခုလပိုင်းအတွင်းမှာပဲဆစ်ဆဲဖို့ရှိနေတာဖြစ်ပါတယ်။ထောင်နဲ့33နှစ်ချမှတ်တာခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်ဆဲဆူထားတဲ့အမှုတွေတဲကဩဂုတ်တရက်စစ်ကောင်စီပြစ်ဒဏ်က6နှစ်လျှောက်ပေါ်ပေးခဲ့တဲ့အမှု9မှုနဲ့ပတ်သက်ပြီးအထူးယူခံတရားကြားနာဖို့လျှောက်လှထားချက်ကိုနိုင်ငံတော်အထူးတရားရုံးကနေပယ်ချလိုက်တယ်လို့အမည်မဖော်တဲ့တရားရေးရာရှိသူကပြောပါတယ်။နိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်55ခါဝေးသဘောဝဘေးစီမံခန့်ခွဲမှုနှစ်မှုနဲ့စကားပြောဆက်လက်ဝဲထားရှိတဲ့အမှုနှစ်ခုစုစုပေါင်း9မှုအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ပေးထားပေမဲ့ဒေါန်ဆန်းစုကြည်မှာအပြစ်ကျူးလွန်မှုမရှိဘူးပြသတဲ့အနေနဲ့သူမရှိနေတဲ့ကကြားနာခွင့်ရှောက်ထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီတပ်တွေဘက်ကဗရေဒါဘုံကိုခေါ်နေတဲ့အတွက်လဲဆင့်ကွဲပေါက်ကွဲဈေးတက်တဲ့ဖျားပြင်းဘုံကလစတာဘုံတွေပြန်အသုံးပြုနေတာအတွက်လူခွင့်အဖွဲ့တွေကရှုံချပြီးဒီအသုံးပြုမှုချက်ချင်းရပ်တက်မှုတောင်းဆိုလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Rob McLean တို့ဖြစ်ကြပါတယ်။ကျွန်တော်တို့တောက်ကြနေမနေ့ခင်းရဲ့ VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိလိုင်းဒိုမီတာ24451 VOA ရဲ့ Facebook YouTube စာမျက်နှာတို့ကပါဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.